Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ2019ခုနှစ်အောက်တိုဘာလ30ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်လေးကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအစီအစဉ်တင်ဆက်သူအဖြစ်တာဝန်ယူသွားပါမယ
်ကျွန်တော်အောင်လင်းဟုပါဒီညနားဆင်မဲ့သတင်းတွေမှာတော့ American သမ္မတ Donald Trump ပေါ်အရေးယူနေရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာနိုင်ငံရေးဌာနက Ukraine ရဲ့ချင်းချင်းနူးဒီကနေ့ထွက်ဆိုကြမှာဖြစ်ပါတယ်စီးရီးယားနိုင်ငံရှင်းမြောက်ဒေသမှာတောက်ချန်တွေကဆက်လို့ရုရှားနဲ့တူရကီနှစ်နိုင်ငံပူးတွဲခင်းလက်မဲ့စီစဉ်နေစတင်မဲ့အကြောင်းတူရကီသမ္မတကဒီကနေ့ပဲကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့တူကြေညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှနားဆင်ရမယ့်သတင်းလွှာမှာတော့ယတိတောင်မှာမြန်မာတပ်မတော်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမှာတိုက်ပွဲပြင်းထန်ပြီးတော့အရက်သားတွေထိခိုက်မှုရှိနေတဲ့အကြောင်း
ကလေးမလေးတယောက်ဟို၁၇နှစ်အရွယ်လေသူတို့ကဟိုဇာတိကတော့အမျက်တောင်ကအခုသူတို့ကဟိုမောင်းပြီးရောမဟုတ်ဒီကြောင့်စိတ်တ
ွေဒေတာရင်းအကူအညီပေးရေးအဖွဲ့ဝင်တူပြောသွားတာပါဒီအကြောင်းပြည်စုံကတော့နောက်ပိုင်းမှာထုတ်လင်းပေးပါမယ်ဒီသတင်းလွှာနဲ့အတူ၂၀တရာစုပင်လုံးပြင်းမြောက်ရေးတက်မရော်ဘက်ကငင်းငင်းရေးလုပ်ငန်းစဉ်တွေကိုဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းတောင်းတမျိုးဆက်တန်ကျဲအဖွဲ့ဝင်၅ဦးကိုမရန်ကုန်မြို့နယ်တရားရုံးကဒီကနေ့ပြစ်ဒဏ်ချမှတ်လိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးသွားပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူလူနဲ့ချမ်းမာရေးကဏ္ဍမြန်မာရေးသုံးသက်ချက်အစီအစဉ်အပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါသေးတယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းတွေ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာနိုင်ငံရေးဌာနကယူကရိန်းရဲ့ချင်းချင်းနူနူဒီကနေ့ထွက်ဆိုအစီအစဉ်ထားပါတယ်။သမ္မတထရန့်ကနိုင်ငံရေးပြန်ပြက်တီပေါ်စုံစမ်းပေးဖို့ယူကရိန်းကိုတောင်းဆိုခဲ့တဲ့ပေါ်အလွန်အမင်းစိုးရိမ်တဲ့အတွက်အထက်တာဝန်ရှိသူတွေကိုအတိအပြည့်ကြောင်းကြားခဲ့တဲ့အကြောင်းအင်ဂျီရောအမျိုးသားလွန်ကျွန်းရေးဝင်တဲ့အမေရိကန်စစ်ရာရှိသူကလွှတ်တော်ကြားနာပွဲမှာထွက်ဆိုပြီးနောက်တည့်မှာပဲနိုင်ငံရေးဌာနတာဝန်ရှိသူတွေကိုကြားနာဆစ်ဆေးမှာပါ။ဇူလိုင်လ25ရက်နေ့မှာတော့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့သမတ်ထရန့်တို့တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာကိုရိုနာရှိနေခဲ့တဲ့အကြောင်းနဲ့ဒုတိယပုံမူကြီးအလက်ဇန်ဒါဗင်မန်ကကြားနာပွဲအတွင်းအောက်လွှတ်တော်ကော်မတီဝင်တွေကိုပြောဆိုခဲ့ပါတယ်။တယ်လီဖုန်းစကားပြောချိန်မှာအမေရိကန်နိုင်ငံသားတစ်ယောက်ကိုစုံစမ်းဖို့ပြပအစိုးရတစ်ခုကိုတောင်းဆိုတာမသင့်တော်ဘူးလို့ယူဆခဲ့တယ်လို့ယူကရိန်းနိုင်ငံကိုအမေရိကန်ကအားပေးကူညီနေတဲ့ကိစ္စတွေမှာရှုပ်ထွေးမှုတွေဖြစ်လာမှာကိုစိုးရိမ်မိခဲ့တဲ့အကြောင်းနဲ့ထွက်ဆိုခဲ့တာပါ။ပြီးခဲ့တဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီအတွက်ယူကရိန်းကကြားဝင်ကူညီခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်နဲ့ဒုသမ္မတဟောင်းလည်းဖြစ်ဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရှင်ပြန်လူတွေနဲ့ရှေ့ရန်ရောက်နေတဲ့ဂျိုးဘိုင်ဒန်နဲ့ယူကရိန်းတန်းဝင်ကော်မတီတစ်ခုအတွက်အလွတ်လုပ်ပေးနေတဲ့တားဖြစ်သူတို့ကိုအာဂရီလိုက်စားမှုဆွဆွဲချက်နဲ့စုံစမ်းမှုယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်တဲ့အချိန်မှာသမ္မတထရန့်ကပြောခဲ့တဲ့အတွက်အရေးယူနိုင်ရေးအတိုက်ခံဒီမိုကရက်တီကကြိုးပမ်းလာကြတာလည်းဖြစ်ပါရဲ့
ပထမကမ္ဘာစစ်ပွဲအတွင်းတူရကီအော်တိုမန်တပ်တွေအာမေးနီးယားလူမျိုးတွေပေါ်တပ်ဖြတ်မှုဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်လို့အတိအမှတ်ပြုတဲ့ဥပဒေချမ်းကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုခဲ့တဲ့အပေါ်တူရကီကဒီကနေ့ကန့်ကွက်လိုက်ပါတယ်။ဥပဒေချမ်းကိုအောက်လွှတ်တော်မှာအင်္ဂါနေ့ကအတည်ပြုခဲ့ပြီးတဲ့နောက်မှာတူရကီဆိုင်ရာအမေရိကန်တပ်အမတ်ကြီးကိုဆင့်ခေါ်ကြောင်းတူရကီနိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အယ်လီယက်အန်ဂယ်နဲ့အထက်လွှတ်တော်ရီပပ်ဘလီကန်အမတ်Michael McCall တို့ပူးတွဲတင်သွင်းတဲ့ဥပဒေချမ်းထဲမှာဆီးရီးယားမြောက်ပိုင်းကိုဝင်ရောက်တိုက်ခိုက်ဖို့ဆုံးဖြတ်တဲ့တူရကီအကြီးအကဲတာဝန်ရှိသူတွေကလူမျိုးတွေအပေါ်လူခွေးရေးချောက်ဖောက်တဲ့တာဝန်ရှိသူတွေကိုအရေးယူဖို့လဲပါဝင်ပါတယ်။ဒီဥပဒေချမ်းကိုအောက်လွှတ်တော်မှာထောက်ခံမဲ403မဲ၊ကန့်ကွက်မဲ16မဲနဲ့အတည်ပြုခဲ့တာပါ။ဒီဥပဒေချမ်းဟာနေတိုးမဟာမိတ်နိုင်ငံအချင်းချင်းအပေါ်ထားတဲ့သဘောထားနဲ့ကွဲလွဲနေတယ်လို့တူရကီနိုင်ငံသားရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်အမေရိကန်လွှတ်တော်အမတ်တွေဟာအကြမ်းဖက်သမားတွေကိုမစင်မချင်းအတိအမှတ်ပြုနေတယ်လို့လည်းဆွဆွဲပါတယ်။ဆီးရီးယားကကာ့ဒ်လူမျိုးတွေနဲ့မဟာမိတ်ဖြစ်နေတဲ့တူရကီတပ်တွေကိုကာ့ဒ်တွေကိုတူရကီကခွဲထွက်ရေးတပုံအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။ PACD ဆိုတဲ့ဥပဒေချမ်းကတူရကီအပေါ်လက်နက်ရောင်းချမှုကန့်တတ်မှာဖြစ်တယ်လို့စစ်ရေးကဏ္ဍနဲ့ဆက်ဆက်နေတဲ့တူရကီဗန္ဒားရေးလုပ်ငန်းတွေအပေါ်အရေးယူမှာဖြစ်ပါတယ်။ဒါ့အပြင်သမရရီဂျက်ပတာရဲ့အာဒိုဝန်ရဲ့ငွေကြေးပိုင်ဆိုင်မှုတွေကိုလွှတ်တော်ကိုအစီရင်ခံဖို့လဲပါဝင်ပါတယ်။ပထမကမ္ဘာစစ်ပွဲကာလကအာမေးနီးယားလူမျိုးသိန်းနဲ့ချီကိုအော်တိုမန်တပ်တွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့အတိအမှတ်ပြုတတ်မှတ်ဖို့အမေရိကအောက်လွှတ်တော်မှဆယ်စုနှစ်အတွင်းမှာပထမဆုံးဆောင်ရွက်မှုဖြစ်ပါတယ်
။စီးရီးယားနိုင်ငံရှေ့မြောက်ဘက်ဒေသမှာတောက်ချန်တွေကဆက်လို့ရုရှားနဲ့တူရကီနဲ့နိုင်ငံကြားသဘောတူညီချက်အရပူးတွဲခင်းလက်မဲ့စီစဉ်နေစတင်မဲ့အကြောင်းတူရကီသမ္မတရီချက်တိုင်အာရုံကဒီနေ့ပဲကြေညာလိုက်ပါတယ်။ ဒီကနေ့မှာနောက်ဆုံးထပ်ဆက်ခွာပြီးလေးရအချင်းပြေခဲ့ပြီးနောက်မှာပဲတူကီနဲ့ရုရှားတို့သဘောတူခဲ့ကြတယ်ဖြစ်ပါတယ်။နေပြည်တော်ကထင်းချုပ်ဖို့လဲပါဝင်တဲ့သဘောတူညီချက်ကိုတော့တူကီနဲ့ရုရှားကောင်ဆောင်နဲ့ရုရှားနိုင်ငံပြည်နယ်နဲ့ပတ်သက်စိတ်ကမြစ်ဖြစ်တဲ့ဆိုချီမှာပြီးခဲ့တဲ့သတင်းပတ်တဲ့ဆွေးနွေးရရှိခဲ့ကြတာပါ။စီးရီးနိုင်ငံကထောင်နဲ့ချီရဲ့ကတ်တပ်ဖွ
ွေတိရှိဝင်ရောက်စီးနင်းနိုင်အောင်လို့သတင်းပေးခဲ့သူအနေနဲ့ဒေါ်လာ25ဒံစုကြေးရဖို့ရှိတယ်လို့ Washington Post သတင်းစာကြီးထဲမှာဒီကနေ့ဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းပေးသူဟာ IS စစ်သွေးကြွခေါင်းဆောင်ရဲ့လှုပ်ရှားမှုတွေကိုထဲထဲဝဝဲသတင်းပေးခဲ့တဲ့အပြင် al-Baghdadi Syrian နိုင်ငံထဲမှာပုန်းခိုနိုင်အောင်သာမကနောက်ဆုံးပုန်းအောင်ခဲ့တဲ့နေရာဆောက်လုပ်သားတွေကိုပါကူညီကြီးကြပ်ခဲ့သူဖြစ်တယ်လို့သတင်းစာထဲမှာရေးသားထားပါတယ်။ al-Baghdadi လှုပ်ရှားမှုတွေသာမကနောက်ဆုံးသူပုန်းခိုတဲ့နေရာမှာဘယ်နားမှာဘယ်အခန်းရှိတယ်ဆိုတာအထီးအသေးအချာသိရှိသတင်းပေးခဲ့တယ်လို့ဆိုပါတယ်။ဆူနီအာရဗ်တယောက်လို့တာဝန်ရှိသူတယောက်ကဖော်ပြပြောဆိုတဲ့အဲ့ဒီအတွင်းသတင်းပေးဟာသူ့ရဲ့မိသားစုဝင်တယောက် IS တွေလက်ချက်နဲ့တေဆုံးခဲ့ပြီးတဲ့နောက်မှာကတ်တပ်ဖွဲ့ဝင်တွေကိုဆက်သွယ်သတင်းပေးခဲ့တာဖြစ်ပါတယ်။ al-Baghdadi ပုန်းခိုနေတဲ့နေရာကိုအမေရိကန်အထူးတပ်ဖွဲ့တွေစနေနေ့ညတုန်းကရဟတ်ယာဉ်တွေနဲ့ဝင်ရောက်စီးနင်းခဲ့တာပါ။ထွက်ပေါက်မရှိတဲ့မြေအောက်လိုင်းကိုတခုတည်းထွက်ပြေးခဲ့တဲ့စစ်သွေးကြွခေါင်းဆောင်ကသူ့ကိုယ်သူအသေးခံပုံဖောက်ခွဲခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။အမေရိကအထူးတပ်ဖွဲ့တွေဝင်စီးတဲ့အချိန်တုန်းကအဲ့ဒီသတင်းပေးသူဟာအဲ့ဒီနေရာမှာရှိနေပြီးနောက်နှစ်ရက်အကြာမှသူ့မိသားစုနဲ့အတူအဲ့ဒီကနေထွက်သွားခဲ့တယ်လို့လဲ Washington Post ရဲ့သတင်းစာထဲမှာဖော်ပြပါတယ်။ al-Baghdadi အကြောင်းသတင်းပေးနိုင်သူကိုဒေါ်လာ25ဒံပေးမယ်လို့အမေရိကအစိုးရကစူဂျေးထုတ်ထားတဲ့အတွက်အမည်မဖော်တဲ့အဲ့ဒီသတင်းပေးသူအနေနဲ့ဒီစူဂျေးအလုံးဒါမှမဟုတ်တချို့ကိုရရှိမှာဖြစ်တယ်လို့သတင်းစာထဲမှာဖော်ပြပါတယ်ရှင်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5ကီလိုမီတာ25ကီလိုဟတ်စ်11965 5ကီလိုမီတာ32ကီလိုဟတ်စ်9300ည5ကီလိုမီတာ51ကီလိုဟတ်စ်5885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190ကီလိုဟတ်စ်1505ကနေပြောင်းထုတ်လည်ပေးပါတယ်ရှင
်ဒီမဲကန်တဲ့မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံပါဝင်ရှိတော်ရှယ်နိုင်ငံများတင်အာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံနေ့ရှစ်သင်းပတ်တဲ့ထိုင်းနိုင်ငံမှာကျင်းပတဲ့အခါအမေရိကန်ကအစင်းနိုင်ကိုယ်စားဖွဲ့ကူလာဆီလုပ်ဖို့စီစဉ်ထားပါတယ်ထိပ်သီးဆွေးနွေးပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်မကြာသေးငါမှာခန့်လိုက်တဲ့အမျိုးသားလူညွန့်ရေးချန်ပီယံရှိရောဘတ်စီအိုဗန်နဲ့ကုသရေးဝန်ကြီးဝေဘာရော့စ်တိုကိုဆီလုပ်မှာဖြစ်ကြောင်းမနေ့ကပဲအင်ဂျူရောကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအစီအစဉ်နိုင်ငံရဲ့နှစ်ပတ်လည်ထိပ်သီးညီလာခံနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေကိုတော့အသင်းဝင်နိုင်ငံတွေအပြင်အမေရိကန်တရုတ်ရုရှားဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကအဆင့်မြင့်ခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပြီးတည်ထောင်တွဲဆုံမဲ့အစီအစဉ်တွေလည်းပါဝင်မှာဖြစ်ပါတယ်။ဒါမှမဟုတ်အမေရိကန်ကတော့သမ္မတထရန့်ကူစားအမျိုးသားလူညွန့်ရေးချန်ပီယံရှိအိုဘရိုင်းတက်ရောက်မှာဖြစ်ပြီးကွန်မြူနီကိုယ်စားလှယ်ဖွဲ့ဦးဆောင်မဲ့ကုသရေးဝန်ကြီးရော့စ်ကတော့နိုဝင်ဘာ3ရက်နေ့ကနေ10ရက်နေ့ထိထိုင်းနိုင်ငံမှာရှိနေမှာဖြစ်ပြီးတင်းလာနေမှာကျင်းပမယ် Indo-Pacific CIA Forum ကိုတက်ရောက်မှာပါပြီးခဲ့တဲ့နှစ်ထိပ်သီးညီလာခံတွေကိုတော့အမေရိကန်ကဒုသမ္မတ Mattis တက်ရောက်ခဲ့တယ်လို့2019ခုနှစ်တုန်းကထိပ်သီးညီလာခံကိုတော့သမ္မတ Trump ကိုလည်းတက်ရောက်ခဲ့ဥပါတယ်ဒီနေ့ထိပ်သီးဆွေးနွေးပွဲတွေကိုတော့တရုတ်နိုင်ငံကဝန်ကြီးချုပ်လီကက်ချင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့လည်းတက်ရောက်ကြမှာပါမြန်မာနိုင်ငံကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်ထိပ်သီးညီလာခံအနေနဲ့ဆက်ဆက်ဆွေးနွေးတွေအတွင်းမြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေတဲ့တောက်တုတ်ပင်လယ်ကနိုင်ငံပိုင်ဆိုင်မှုအတွေ့အငင်းပွားမှုပြဿနာနဲ့မြောက်ကိုရီးယားနျူကလ িয়ার ရေးစတဲ့ဒေသရင်းပြဿနာတွေနဲ့စီဝါရေးရင်းနှီးမြှုပ်နှံမှုတွေမှာပူပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးပြကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်
ဗြိတိန်နိုင်ငံမှာဒီဇင်ဘာ12ရက်ကျရင်ထွေထွေရွေးကောက်ပွဲကျင်းပဖို့အောက်လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်မှာနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးဖို့ပြင်ဆင်နေကြပါပြီ။ရွေးကောက်ပွဲတွေကိုအချိန်ဆော်ပြီးခရစ်မတ်ပွဲတော်မတိုင်ခင်ကျင်းပဖို့အဆိုကိုအောက်လွှတ်တော်မှအင်္ဂါနေ့ကမဲအများစုနဲ့အတည်ပြုခဲ့တာပါ။ အထက်လွှတ်တော်မှဒီအဆိုကိုဒီကနေ့ဆွေးနွေးဖို့ရှိပေမဲ့ကန့်ကွက်မဲ့ပုံမရှိပါဘူး။အထက်လွှတ်တော်အတည်ပြုချက်ရပြီးဗြိတိန်မကြီးရဲ့ခွင့်ပြုချက်ရရင်တော့လာမယ့်ဗုဒ္ဓဟူးနေ့ကုန်ချိန်မှာလွှတ်တော်ကိုဖျက်သိမ်းမှာဖြစ်ပါတယ်။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်တွေနဲ့ပတ်သက်လို့ရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့အခြေအနေတွေကိုရှောင်ရှားဖို့ရွေးကောက်ပွဲကျင်းပမယ့်အပေါ်မှာပြည်သူတော်များများကလည်းကြိုဆိုကြပါတယ်။EU နဲ့ဝန်ကြီးချုပ်ဂျွန်ဆန်အစိုးရကြားရရှိထားတဲ့သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာအတိမပြုနိုင်တာကြောင့်ရွေးကောက်ပွဲဆော်ပြီးကျင်းပဖို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကအဆိုပြုခဲ့တာပါရွေးကောက်ပွဲစည်းရုံးမဲဆွယ်မှုတွေကိုရှေ့တစ်ပတ်လွှတ်တော်ဖျက်သိမ်းပြီးမှတရားဝင်စတင်မှာဖြစ်ပေမဲ့အဓိကပါတီကြီးတွေကတော့စည်းရုံးမဲဆွယ်မှုတွေလုပ်ဖို့စိုင်းပြင်းနေကြပါပြီရွေးကောက်ပွဲမှာသူ့ရဲ့ Conservative Party ကအများစုအနိုင်ရပြီး EU နဲ့ရထားတဲ့သဘောတူညီမှုတွေကိုပါလီမန်မှာအတိပြုနိုင်မယ်လို့ဝန်ကြီးချုပ်ကမျှော်လင့်နေပါတယ်အတိုက်ခံလေဘာပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်ကလည်းနိုင်ငံကိုအသွင်ပြောင်းဖို့မျိုးဆက်တစ်ခုမှတခါတာရတဲ့အခွင့်အရေးဖြစ်တယ်လို့ပြောကြားထားပါတယ်။ EU ထဲကဗြိတိန်နှုတ်ထွက်တာကိုဆန့်ကျင်တဲ့စကော့တလန်နယ်ကအဓိက SNP ပါတီနဲ့ Liberal Democrat Party တွေကတော့နှုတ်မထွက်ချင်ဘူးဆိုရင်သူတို့ကိုမဲပေးထောက်ခံဖို့ပြောနေကြပါတယ်။
အမေရိကန်မှာတရုတ်နိုင်ငံကတရုတ်ရင်းနှီးမြှုပ်နှံမှုဟာ2016ခုနှစ်ကနေ2018ခုနှစ်အတွင်း80ရာခိုင်နှုန်းအထိကျဆင်းသွားတဲ့ကြောင်းနယူးယောက်ခြေဆိုင်ရိုဒီယန်သုတေသနအဖွဲ့ရဲ့လေ့လာချက်ကဖော်ပြပါတယ်။နယူးယောက်၊ရှီကာဂို၊ဆန်ဖရန်စစ္စကိုနဲ့လော့စ်အန်ဂျလစ်လိစ်တို့လိုမြို့ကြီးတွေကထိတ်တန့်အင်ချမ်းမြေတွေကိုတရုတ်နိုင်ငံကရင်းနှီးမြှုပ်နှံသူတွေအရင်လိုလူရဲဝယ်ယူတာတွေမရှိတော့တဲ့အတွက်အင်ချမ်းမြေနဲ့အခွင့်အရေးလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတွေအများဆုံးကျဆင်းနေတာဖြစ်ပါတယ်။
ထိုင်းတော်ဝင်နန်းတော်အဆောင်တပ်ဖွဲ့ဝင်၄ယောက်ကိုထိုင်းပြည်ရဲ့မဟာဝိဇ္ဇရာလောင်ကောင်းကယာတုကနေဖယ်ရှားလိုက်ပါတယ်။အိတ်ခမ်းဆောင်လုံခြုံရေးတာဝန်ယူတဲ့အဆောင်ဝင်တဲ့အမျိုးသား၂ယောက်ဟာမတင့်တော်တဲ့အပြုအမူနဲ့အင်အောင်ရေးဖောက်ပြန်မှုတွေကျူးလွန်ခဲ့တယ်လို့တော်ဝင်နန်းတော်ကအင်္ဂါနေ့နှောင်းပိုင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ကျန်တဲ့၂ယောက်ကိုတော့တော်ဝင်နန်းတော်လုံခြုံရေးတာဝန်ယူရမယ့်သူတွေရှိတဲ့တဲ့တတ်မှတ်အရေးချင်းတွေနဲ့အညီတာဝန်ထမ်းဆောင်နိုင်ခြင်းမရှိတာကြောင့်ညနာကြီးတစုံတရာမပေးဘဲတာဝန်ကနေရက်ဆဲတယ်လို့ကြေညာချက်မှာဖော်ပြခဲ့ပါတယ်။
ဟုတ်တူးနေညပိုင်းတွေထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်တွဲမြင်းမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရခိုင်ပြည်နယ်ရတိတောင်မြို့နယ်အတွင်းဒီနေ့မနက်မှမြမတက်မတော်နယ်အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတယ်လို့အေအေတာဝန်ရှိသူတွေကဒီလိုပြောတယ်လို့တိုက်ပွဲဖြစ်စဉ်အတွင်းမှာအရသားကလေးငယ်တဦးဒဏ်ရာရတယ်လို့ဒေသခံအကူအညီပေးအဖွဲ့ဝင်တွေကပြောပါတယ်။တချိန်တည်းမှာပဲမြောက်ဦးမြို့ဘက်မှလည်းဆွဲမိုင်းပေါက်ကွဲတာကြောင့်အရသားတဦးသေဆုံးပြီးတော့တဦးဒဏ်ရာရခဲ့ပါတယ်။ဒီအခြေအနေတွေကို VV မြမပိုင်းသတင်းတောင်နိုင်ကိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရတိတောင်မြို့နယ်မငင်းတောင်ရွာကနဲ့မစိုးချောင်းဒေရအခေါ်ငဆံပေါ်ရွာကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီနေ့မနေ့ရှင်းနိုင်လောက်မှာရတိတောင်မြို့နယ်ငဆံပေါ်ချောင်းသားမှာပေါ့နော်အဲ့ဒီငဆံပေါ်ရွာပြတ်တစ်ဖက်ကပေါ့အဲ့ဒီမှာတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီမြန်မာစစ်တပ်ရဲ့ဒီကမ္မနှင်းနဲ့လောက်ခါခမမြတ်တစီနဲ့ဖြစ်တာအဲ့ဒီမှာဒီမြန်မာစစ်တပ်ကအကြအဆုံးတွေများပြီးတော့မှသူတို့ဒီငဆံပိုးချောင်းရဲ့တစ်ဖက်ကန်းကိုဆုတ်ခွာပြီးတော့ထွက်ပြေးသွားတာပေါ့သူတို့လူနာတွေထမ်းပြီးတော့မှအဲ့ဒီမှာငဆံပိုးရာဖြစ်ဝင်ပြေးသွားတယ်ဒီလိုရှိရင်ရာသားတွေကိုသူတို့လူသားတိုင်းကအဖြစ်အဲ့ဒီမှာဖမ်းချတယ်သူတို့ရာသီကန်းတွေပြီးတော့ခုခံနေတယ်အခုကအဲ့ဒီအတွက်မှတော့စစ်တပ်ကြီးကနေကျွန်တော်တို့ခရမ်းမီကြောင့်အများကြီးပင်စီရမီရရှိတယ်ဒီမြန်မာစစ်တပ်အုံကြီးတဲ့ချင်းကြားကျိုးဘော်ပေါ့ဗျာစေကျော်30နီးပါးလောက်ပင်စီရမီထားတာရှိတယ်ကိုယ်လိုလိုစင်မှာတော့ဟိုရေတိုးချောင်းပြူလာကနေပြီးတော့မှလည်းလည်းကြီးကြီးကိုပေးနေတယ
်ဒီကနေ့တိုက်ပွဲဖြစ်စဉ်တွင်လည်းလည်းကြီးကြီးကြားရောက်ခဲ့လို့အနီးနားမောင်ဖြူကျေးရွာကကလေးငယ်တူကြီးစံထိမှန်ဆန်ရန်ရရှိခဲ့တယ်လို့ဒေသတွင်းအကူအညီပေးရေးဖွဲ့ဝင်တို့ကပြောပါတယ
်ဟုတ်တယ်မဖတ်တဲ့ဘုန်းကြီးကလေးမလေးတယောက်ဟို၁၇နှစ်အရွယ်လေးသူတို့ကဟိုဇာတိကတော့အမျက်တောင်ကအခုသူတို့ကမောင်ဖြူရောမှာကိုဒီကောက်စိတ်သိဆောင်လာတာမှာအဲဒီရေစိုးချောင်းပြူလာကလမ်းကြီးပြစ်တာမှာအများဆုံးရှိတော့ဘူးဒီကောက်လည်းထွက်လို့မရဘူးမောင်ဖြူရောထဲမှာပိတ်မိနေတယ်အပြင်လည်းထွက်လို့မရဘူ
းအနောက်ပိုင်းတန်းစစ်တနာချုပ်တမတော်ပြောခွေရပူမူးကြီးဝင်းစောဦးကအဲ့ဒီဘက်မှာဒီနေ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါတယ
်အဲ့ဒီဘက်မှာတော့နေကြီးတွေဖြစ်တာတော့မကြားမိဘူးခင်ဗျာ
ကျခိုင်းမြေနယ်မြောက်ဦးမြို့ရွာဟောင်းတော်ရပ်ကွက်သရန်းနီးမှာဒီနေ့မနေ့မိုင်းပေါက်ကွဲမှုကြောင့်ဒေသခံတူတိတ်ဆုံးပြီးသူဦးတန်ရာရရှိသွားတယ်လို့မြောက်ဦးမြို့ခံတူကပြောပါတယ်
ချင်းနိုင်လောက်မှာဖြစ်သွားတာတယောက်တည်းရောတယောက်ကတန်ရာရတယ်ဗျလေအဲသေသွားတဲ့တယောက်ကသူကအဲ့ဒီလင်းမျိုးကန်းကနေသူကမြောက်ဦးကိုပြန်လာတာတုံးပြီးဆိုင်ကင်းနေဗျလေနောက်တစ်ယောက်ကကြတော့ဒီကျောက်တော်မြို့နယ်ကဒီမြောက်ဦးမြို့လင်းမျိုးကန်းမှာလမ်းခင်းကျောက်လုပ်ငန်းမှာနေစားလုပ်သားအနေနဲ့လုပ်နေတာသူကကြတော့တန်ရာရတယ်ဗျ
တို့ကဒီလိုကဲကနေရုပ်ကိုလာတဲ့လမ်းမှာဒီစစ်ကြောင်းနဲ့တွေ့တယ်စစ်ကြောင်းကတို့ကရက်ခိုင်းတယ်တို့ရှေ့မဆက်မသွားဘူးပေါ့အဲ့ချိန်မှာဟိုလမ်းမိုင်းပေါ့လေအလုံးမိုင်းနှလုံးကိုွေးတယ်အဲ့နာမှာ
အနောက်ဝိုင်းတဲ့စစ်သနာချုပ်တမတော်ပြောခွေရဗိုလ်မှူးကြီးဝင်းစောဦးကလုံချုံရေးယူနေတဲ့တမတော်စစ်ကြောင်းကိုအေဘက်ကဘုံခွဲဖောက်ခွဲရမှာအရသားတွေထိခိုက်သွားတယ်လို့ဆိုပါတယ်
ဒီနေ့ဖြစ်တာဆိုတော့ดาวอูเนี่ยปันเจ้าจาเนี่ยมาอุทุมูเย็นน่ะตะคูลงแม่อุสาซวยไม้ซวยน่ะเนาะยะตาเนี่ยเอาก็ตายายะตัวแล้วรู้สิอ่ะก็ตรงนั้นไอ้มาลงซวยจับพวกวันเนี่ยด้านลงอยู่นี่ลงแต่อุสาระมูไว้ณลงเนี่ยซวยได้เฉยมาลัวละเนี่ยเอาก็สั่นเลยยาอุบะกูอลามาไอ้มาไต่ๆสั่นไล่เลยวะเนาะไอ้มาตายายะตัว
မြောက်မြို့နယ်ရွာဟောင်းသောဘက်မှာအေအေဘက်ကဖောက်ခွဲတိုက်ခိုက်တာမရှိဘူးလို့အေအေပြောခွင့်ရခိုင်တုခကဆိုပါတယ်မနေ့တုန်းကမင်းပြမြို့နယ်တောင်ပြူဘက်မှာတိုက်ပွဲဖြစ်ပွားခဲ့တာကိုတော့ခိုင်တုခကပြောပါတယ
်မနေ့ကဒီပန်းချောင်းရွာရဲ့အရှင်းမြောက်ဘက်အဲဝိုင်းနေရာတုန်းအဲ့ဒီရွာကမှမနေ့ကလည်းပဲအဲ့မှာတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီမှာမနေ့ကတော့သူတို့ဒီ MI 30ကနှစ်စီးနဲ့လာရောက်ပြီးတော့ဒါဟိုပြစ်ခတ်တိုက်ခိုက်တာရှိတယ
်မနေ့ကနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြအောင်တမတော်သတင်းမှထုတ်ပြန်ရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထုံးကပြောပါတယ်
မင်းတို့တော့ရှိတယ်မင်းတို့တော့တော့တော့မှာရောင်းမှုရှိချမ်းမှရှိတာရှိတယ်။ဒါကတော့တော့မှာရှိတယ်။အားမတော့တိုက်တယ်ပြင်းခံတယ်မဟုတ်ပါဘူး။ဒီကကြောင်ရရှိနေတယ်မရှိပါဘူး
။အောက်တိုဘာလ28ရက်နေ့နက်ပိုင်းမှာဗုဒ္ဓတော်မြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားရမှာအေအေဖွဲ့ကနေစီတီတောင်ကျေးရွာဖုန်ကြီးချောင်းသွင်းကနေသာသနိကစောက်ဦးနေကိုအကာအကွယ်ယူတိုက်ခတ်ခဲ့ကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေမနေ့ကသတင်းထုတ်ပြန်ထားပါတယ်။အေးပြောခွေးရခိုင်တုခကတော့တမတော်ဘက်ကတာရွာသွင်းနဲ့ဖျားစီတီတွေမှာနေရာယူတပ်ဆွဲနေတာလို့တုတ်ပြန်ပြောဆိုပါတယ်။ဒါပေမဲ့လက်ရှိရခိုင်ပြည်နယ်တိုက်ပွဲတွင်ကျေးရွာနဲ့ဖျားစီတီသာသနိကအဆောက်အုံတွေပေါ်ပြစ်မှတ်ထားတိုက်ခတ်နေစေဖြစ်တယ်လို့ကျေးရွာတွေမှာပြစ်ခတ်နေတဲ့အတွက်သိခိုက်တန်ရာရတိုက်စုံမှုတွေကလည်းများပြားလာနေပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ထားတာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ညီငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့သတင်းလွှာတပုတ်ကိုထုတ်လွှင့်ပေးကြပါမယ်။ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌခရီးစဉ်အဆင်မပြေဖြစ်ခဲ့ရတဲ့ပတ်သက်ပြီးတော့21ရာစုပင်လုံဖြစ်မြောက်ရေးကိုလိုလားတာကြောင့်ညီငယ်ရေးလုပ်ငန်းစဉ်ကိုပြီးတော့ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းတက်မတော်ဘက်ကဒီကနေ့ပြောဆိုပါရယ် RCSS ဘက်ကတော့သူတို့အချင်းချင်းပြန်လဲဆွေးနွေးပြီးမှပဲတုံ့ပြန်သွားဖို့ရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြပို့ထားပါတယ်ရှင်
ဟုတ်ကဲ့ရှက်ပြည်ပြန်လဲထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးယူစစ်ဟာအပြည့်အစာချုပ် NCA လေးနှစ်ပြည့်အခမ်းအနားကိုဟိုမိန်လင်းခေမိုးနဲနမ်ဆန်တောင်ကြီးကတစ်စက်နေပြည်တော်ကိုလာရောက်ဖို့စီစဉ်ခဲ့တဲ့ခီးကိုကက်မရာကခွင့်မပြုခဲ့တာဖြစ်ပါတယ်ဒီလိုခွင့်မပြုခဲ့တာကြောင့် RCSS ဟာ NCA လေးနှစ်ပြည့်အခမ်းအနားကိုတယောက်ချင်းမရှိခဲ့တယ်လို့အခြားအရေးကြီးစည်းဝေးဖြစ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်ပူးတွဲအကောင်အထည်ဖော်ရေးဆိုင်ရာညှိနှိုင်းစည်းဝေး JICCM ကိုလည်းကျင်းပနိုင်ခြင်းရှိခဲ့ပါဘူး။ခီးစဉ်ဖြတ်သိမ်းပြီးတဲ့နောက်မှာ RCSS ဥက္ကဋ္ဌကထိုင်းမြန်မာနယ်စပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမတော်ကဒီလိုတားဆီးတာဟာ JICM စီဝေးနဲ့ NCA စာချုပ်ကိုဖြတ်သိမ်းစေလိုတာကြောင့်ဖြစ်ကြောင်းဝေဖန်ခဲ့ပါတယ်။တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ငင်းကြဲလုပ်ငန်းစဉ်ဖြစ်မြောက်ရေးကိုတမတော်ကဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်း VOA ကိုအခုလိုပြောပါတယ်။
အလုံးစုံလေးရပါသေးတာဆိုတော့ကျွန်မငင်းရနဲ့ပတ်သက်လို့ရှိတဲ့ကားမလုံငန်းတွေလို့ဒီနေ့ဆက်လက်ဆောင်ရွက်သွားပါမယ်။ကျွန်တော်ကောင်းကင်ကြီးကိုပါလို့ဒီလိုဒီ CM ရဲ့စနစ်ကိုညာဆောင်အောင်ဒီကရှိတဲ့အတွင်းနဲ့ဆက်စပ်နေမှာပြောပြီးတော့ဖြစ်တယ်။အတိအကျကျွန်တော်ကောင်းကင်ကြီးပြောသွားတာကဒီအတရားကြီးကျင်းတော့ဒုက္ခအကျဉ်းကြီးတာကိုကျွန်တော်ကစားနေတဲ့ဒီဘာလဲဆီစီလေငင်းရလုံငန်းကိုဆက်လက်ဆောင်ရွက်သွားမယ်ဆိုပြီးတော့ဒါကပြောကြခဲ့ဖြစ်ပါတယ်။အကြောင်းတကယ်လို့
29ရက်နေ့နေစွဲနဲ့ထုတ်ပြန်တဲ့တမ်ဘရော့ရဲ့ကြေညာချက်မှာတော့ဟိုမိန်လင်းခေးလမ်းကြောင်းတစ်ချောင်းမှာ RCSS နဲ့ပြိပခဖြစ်မှုရဲ့အဖွဲ့တွေရှိနေပြီးဒီခီးစဉ်ကိုအချိန်နီးကပ်မှတည်ရတဲ့အတွက်လုံခြုံရေးစီစဉ်ဖို့အချိန်မရတာကြောင့်အရင်တုန်းကခီးစဉ်တွေလိုတာချီလိတ်ကတစ်ဆင့်လေရင်နဲ့လာဖို့အကြောင်းပြန်ကြားခဲ့တာဖြစ်ကြောင်းဖော်ပြပါတယ်တမရဘက်ကထုတ်ပြန်တဲ့အပေါ်မှာတော့ဒါဟာအကြောင်းပြချက်တစ်ခုသာဖြစ်တယ်လို့ယူဆကြောင်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်။တစ်ဆက်တည်းမှာပဲငင်းကြဲလုပ်ငန်းစဉ်ဆက်လက်ဆောင်ရွက်ရေးနဲ့ပတ်သက်ပြီး RCSS ရဲ့သဘောထားကိုအခုလိုပြောပါတယ
်။ဆက်ပါရမယ်ဆိုတာကသူကအပြောနဲ့မဟုတ်တဲ့နဲ့လက်တွေ့မှာလည်းပေါ်ဆောင်ဖို့လို
ตะแคงน่ะตะแคงจ้ะนั่นแหละนี่ดิมีดิโหลอัดตัวแต่เราลาลาแลมาถึงเราจุดเปลี่ยนสิดินับหลาปูอ่ะเราน้ํามายောက်มาเนาะยောက်ตรงยောက်นี่ดิแล้วตะเว่มายောက်นี่เออเราเราไปเปลี่ยนเนี่ยคือเราเนี่ยชื่อเสร็จตั้วปูอ่ะแน่ๆတော့เนาะจัดตั้วล่ะปูอ่ะเนาะเราดิยินช้างที่สิเนี่ยแหละเราจะรู้ดิชื่อเสร็จไม่เสร็จแล้วเราจะมาเปลี่ยนไปแล้วชื่อเสร็จไม่เสร็จแล้วเราจะรู้แล้วเราเทียนเปลี่ยนไปแล้วสินี่จ้ะมาสิบาร์
NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကငင်းချိုင်းလုပ်ငန်းစဉ်ဆက်လက်အကောင်အထည်ဖော်နိုင်ဖို့အစိုးရတမ်ရော်ရိုးနဲ့ဆွေးနွေးခဲ့တယ်လို့အစိုးရနဲ့တမ်ရော်ဘက်ကလည်းကိုယ်စားလှယ်အဖွဲ့စီလွတ်ပြီး RCSSနဲ့ညှိနှိုင်းဖို့စီစဉ်နေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ပြီးခဲ့တဲ့နှစ်တွေကတော့ရှမ်ပြည်နယ်အတွင်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကိုတမ်ရော်ကပြည်ပင်ခဲ့တာနဲ့ပတ်သက်ပြီး RCSSနဲ့တမ်ရော်အကြမ်းမှာမပြေမလည်ဖြစ်ခဲ့ဘူးတယ်လို့ RCSS ကတရားဝင်ဆွေးနွေးပွဲတချို့ကိုယာယီရပ်ဆိုင်းခဲ့တာတွေရှိခဲ့ဘူးပါတယ်။ကိုမိုးစောပါရှင်။
အခုဆက်ပြီးတော့ဒေါင်းလိုမျိုးဆက်တန်ချက်အဖွဲ့ဝင်၅ဦးကိုပြစ်ဒဏ်ချမှတ်လိုက်တဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးခြင်းပါတယ်။ပြီးခဲ့တဲ့တကြံကာလတုန်းကတန်ချက်ထိုးဖျော်ပြတာမှတမရိုကိုထိခိုက်စေတဲ့စာသားတွေနဲ့ပြုတ်မှုတွေပါဝင်တဲ့အတွက်ပုံမှန်900ကနေတရားဆွဲဆိုခံထားရတဲ့ဒေါင်းလိုမျိုးဆက်တန်ချက်အဖွဲ့ဝင်၅ဦးကိုအလုံးနဲ့ထောင်နဲ့တနစ်ကြခံဖို့မယံကုန်
ဒီကနေ့တို့ကြောင်းသားတွေနဲ့ဖွဲ့စည်းထားတဲ့တောင်တို့မျိုးဆက်တန်းချက်အဖွဲ့ဟာအခုနှစ်တကြာကာလတုန်းကတန်းချက်ထိုးဖျော်ပြတဲ့အထက်မှာတက်မရော်ကိုထိခိုက်စေတဲ့စာသားနဲ့အပြုအမူတွေပါဝင်နေဆိုပြီးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်900ကကြီးစစ်တွေရေးဥပဒေပုံမှန်66ကကြီးလိုနဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးတန်ထွန်မြင့်ကတရားလိုပြုပြီးဧပြီလကုန်ပိုင် Musa Tanja Pwega, Kusiyalwen, Kupain Piumen, Makke Kainton, Kupain Yedunen, Kusolento, Turu Ngaogu, Poma Ngaya Nga Kaji Dukure Adwa, Lone Taunen, Dini Chama Lai Daba. Akulu Bidan Cha Kanla Yabe Me, Nangayi Kan Kanagani, Damro Tatwabu Adwa, Turu Nine, Sala Lo Sao Dwa Omelu, Kusiyalwen, Digini Yongto Vima Trinidaw Dugu Pyoge Bari. ແລະແນ່ນອນເຈົ້າເຮົາຕະກົກປົກກະສໍການຊິບໍ່ຮູ້ເຈົ້າເຮົາຜ່ວຍດີບໍ່ປິນຍິນແລະໄກງ້າຍຄັນນານີ້ຕັກກົກຖ້ວຕໍ່ໄດ້ຈິນແລະອ້າຍດ້ວຍເຈ້ເວຊີແລະຕັດເພຍອອກເຈົ້າເຮົາຕັນແຈ່ນແນ່ອໍຕະຊ້ານປົ່ງດາອະນູແນ່ເຈົ້າເຮົາເຊັ່ນແລະລົ້ມສົງມາບໍ່ອໍແມ່ດີຫມູ່ນະປັດຕະດີຖ້າເຮົາຢູ່ເຊັດຕັນແຈ່ອພ່ວຍວິນງາອຸປະກະໄລປາສອງແຍປິນີແລະຊິນີດໍ
ကိုအနိုင်ပေးကြည့်ရင်တရားလိုဘက်ကပြင်ကြတာတွေကိုဆောင်းပေးပြီးတုံးတက်မယ်တရားခံကိုအနိုင်ပေးခြင်းလေဆိုရင်တရားခံဘက်ကပြင်ကြတာတွေကိုဥစားပေးပြီးတော့တုံးတက်မယ်ဆိုလိုတာကတော့တရားရုံးကိုအပြစ်တော့မပြောပါဘူးတော်တော်လည်းပဲအနေထားရဆိုလို့ရှိရင်တရားရုံးကနေပြီးတော့မှတရားလိုနဲ့လူပြတ်သက်တွေရဲ့ထွက်ချက်တွေနဲ့တတိကံထောက်ထားတွေဆောင်းပေးပြီးတော့မှဆုံးဖြတ်သွားတယ်တရားရုံးရဲ့ဆုံးဖြတ်ချက်
ညီတင်သွင်းထားတာဖြစ်တယ်လို့ဆိုပါတယ်တရားမျှတမှုကိုလိုလာတာကြောင့်အခုလိုတရားဆွဲဆိုခဲ့တာဖြစ်ပြီးဥပဒေရဲ့အဆုံးဖြတ်ကိုခံယူသွားတာဖြစ်တယ်လို့သူကဆိုပါတယ
်အခွင့်အရေးဆိုတာနဲ့ပတ်သက်လို့ရှိရင်သူတို့ရဲ့အခွင့်အရေးကိုပဲကြည့်လို့မရအောင်သူတို့ဆွဆွဲခံရသူရဲ့အခွင့်အရေးတွေမကောက်အောင်ကျွန်တော်တည့်ရလို့နဲ့တက်မတော်သားရဲ့အခွင့်အရေးကိုလည်းပြန်ပြီးတော့စာနာဖို့လိုတယ်အတက်မတော်သားတွေကအခုရှေ့တန်းမှာခင်ဗျားတို့သိတဲ့အတိုင်းပဲအသက်နဲ့ရင်းပြီးတိုက်ပွဲဝင်နေတာဒီလိုတိုက်ပွဲဝင်တဲ့လူတွေကိုသွားပြီးတော့ပုတ်ခတ်တာစော်ကားတာလုပ်လို့မရပါဘူးတစ်ဖက်ကလည်းတိုင်းပြည်တို့တောင်းဝန်ထမ်းဆောင်တာဖြစ်ပါတယ်အဲ့တော့ငါတို့ရဲ့လူ့အခွင့်အရေးပဲဆိုပြီးတော့ပြောချင်အောင်ပြောမယ်ပုတ်ခတ်ချင်အောင်ပုတ်ခတ်မယ်ဆိုပြီးလုံးလို့မရအောင်ဒါကြောင့်ကျွန်တော်တို့တရားမျှတမှုကိုလိုလားတဲ့ကြောင့်မလို့တရားရုံးမှာဥတိုက်ရှောက်ခြင်းဖြစ်ပါတယ်အဥပဒေအဆုံးဖြတ်ကိုပဲကျွန်တော်ခံယူသွားတာဖြစ်ပါတယ
်ထောင်လို့မျိုးဆက်တန်းချက်အဖွဲ့ဝင်၅ဦးဟာဒီကနေ့ပြည်တံချမှတ်ခံလိုက်ရတဲ့အပေါ်ချုပ်ရက်တွေကိုခန်းစား권ရှိတာကြောင့်6လလောက်သာထပ်မံအချုပ်ခံရဖို့ရှိတော့ကြောင်းသူတို့ရဲ့ရှင်းနေကပြောပါတယ်ဒါပေမဲ့အခုချမှတ်လိုက်တဲ့ပြစ်ဒဏ်ကပုံမှန်905ကာကြီအတွက်သာဖြစ်ပြီးနောက်ယုံချင်းမှာတော့ကြန့်ရှိနေသေးတဲ့ပုံမှန်66ကာကြီအတွက်မြန်ကုန်းမြို့နယ်တရားရုံးမှာပဲအမှုကိုဆက်လက်ရင်ဆိုင်သွားရအောင်မှာဖြစ်ပါတယ်ရှင်
။စုစုသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးပါဦးမယ်ရှင်။ American Pirang Zuma, Dio Ye, Daya Yeni Nuna Muha, Yone Dabio, the Towns at Chokani, the Towns at Shi, doing Shiseyaga, no Jasin Varelu, New York Cheese, I Rudium, Dudi, the Napuega, Topia Mare, at the Intan Zone Tikai Dore Lungan, we are all, Incheni Lungan, we ne Hotel Lungan, we Pete Lule, Suvare, Dilo Jasin, Ile, Chini, Rune Patapio, Elizabeth Lee, people Tare, Drin Lago, Kuninang, Apiopia, Pivashe.
ကမ္ဘာကုန်သွယ်ရေးစင်တာဥက္ကဋ္ဌဖြစ်တဲ့စီဗင်ချန်းယုံကန်းကကြီးလိုက်ရင်လော့စ်အိန်ဂျလိစ်မြို့မုံမြော့တိုက်ကြီးတွေကိုမြင်ရမှာဖြစ်ပြီးဒီနေရာမှာသူ့ကိုစိတ်ပူစေတာကသူ့မတွေ့ရတော့တဲ့ကိစ္စတွေပဲဖြစ်ပါတယ်။ဒီမုံမြော့တိုက်ကြီးတွေကိုကြီးလိုက်ရင်တရုတ်ရှင်နှင်းမြုံနယ်သူတွေထောက်ပံ့ထားတဲ့စောက်လုပ်ရေးကလေးတွေကိုမမြင်ရတော့ပါဘူး။ကျွန်တော်စိတ်ပူတာကဝေက ကာနဲ့ကလစ်ပါတို့ဘတ်စကတ်ဘောကစားတဲ့ကွင်းအယ်လီကွန်ဗန်ရှင်စင်တာနာမှာတည်ရှိရပါကွန်ဒိုဟိုတယ်နဲ့ဈေးရောင်းဆိုင်တွေပါဝင်တဲ့ဒီအဆောက်အုံတည်ဆောက်ရေးလုပ်ငန်းဟာဇန်နဝါရီလကတည်းကရပ်တန့်သွားတာဖြစ်ပြီးဘာမှတိတ်မလုပ်တော့ဘူးလို့ချွန်ကပြောပါတယ
် In terms of people moving
ဒူရီဒီနီယာကိုပြောင်းလာဖို့ရဲ့ဈေးရောင်းဆိုင်တွေရှိရကနေရလာမယ့်ဝင်ငွေတွေကိုကျွန်တော်လက်တလောအတွင်းမျှော်လင့်တယ်လို့ပြန်ရနိုင်မှာမဟုတ်ပါဘူ
း Ocean Wide Plaza ဆောက်လုပ်ရေးလုပ်ငန်းရပ်တန့်နေတာဟာစူပါပါဝါနိုင်ငံနှစ်ခုအကြားတိမာမှုတွေဖြစ်နေခြင်းတရုတ်ပြည်ကဝင်လာတဲ့ရင်းနှီးမြှုပ်နှံမှုတွေရပ်တန့်သွားတဲ့လက္ခဏာတစ်ခုဖြစ်ပါတယ်တရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားတိုက်ရိုက်နိုင်ငံကြားရင်းနှီးမြှုပ်နှံမှုတွေဟာ2016ခုနှစ်မှာအမြင့်ဆုံးရောက်ခဲ့ပြီးဒေါ်လာဘီလီယံ60အထိဆန်းကျင်တင်ခဲ့ပြီးတဲ့နောက်တဖြည်းဖြည်းပြန်ကျသွားပြီလို့ရိုဒီယန်အဖွဲ့ကပြောပါတယ်အကြောင်းတစ်ခုကတော့တရုတ်ရဲ့ငွေကြေးဆိုင်ရာမူဝါဒအပြောင်းအလဲဖြစ်တယ်လို့အဲ့လီအခြေဆိုင်ညီအတုံးချရေးရှိနေဒေးလ်ဂိုးစမစ်ကပြောပါတယ်
တရုတ်ပြည်ကငွေကြေးထိန်းချုပ်မှုတွေကြောင့်ကုမ္ပဏီတော်တော်များများငွေကိုတခြားနေရာတွေမှာခဏသိမ်းထားခဲ့ပါတယ်ငွေတွေကိုတရုတ်နိုင်ငံကနေထုတ်ပြီးစိတ်ချရတဲ့ရင်းနှီးမြှုပ်နှံမှုလုပ်တဲ့သဘောပဲဖြစ်ပါတယ်နောက်ဆုံးတော့အခုအချိန်မှာတရုတ်ကဒါကိုနှိမ်နင်းခဲ့ပါပြီ
နောက်ထပ်အကြောင်းတစ်ခုကတော့အမေရိကန်ရင်းနှီးမြှုပ်နှံမှုစောင့်ကြည့်ရေးကော်မတီလိုအဖွဲ့တွေရဲ့တက်တက်ကြွကြွစောင့်ကြည့်လာမှုဖြစ်ပါတယ်ဒီကော်မတီရဲ့စီစစ်မှုကြောင့်တရုတ်ရင်းနှီးမြှုပ်နှံသူတွေဟာဒေါ်လာ 1.5 ဘီလီယံလောက်တန်တဲ့အမေရိကန်ရဲ့သဘောတူညီချက်တွေကိုဆွန့်လွတ်ခဲ့ရတယ်လို့ရိုဒီယန်အဖွဲ့ကခန့်မှန်းပါတယ်။အမေရိကန်စီးပွားရေးတောင့်တင်းကောင်းမွန်လာတာကလည်းနောက်ထပ်အကြောင်းရင်းတစ်ခုပါ
။ The dollar has been very strong.
အမေရိကန်ဒေါ်လာတန်ဖိုးမြင့်တက်နေတာကလည်းတရုတ်ရင်းနှီးမြှုပ်နှံမှုတွေအတွက်ဆွဲဆောင်မှုအများကြီးနည်းစေပါတယ်။အဲဒီနောက်မှာဆောက်လုပ်ရေးကုန်ကျစရိတ်တွေကလည်းမိုးထိုနေတာပါ။
အဲ့ဒါတွေရဲ့ထိတ်ဆုံးမှာတော့အမေရိကန်နဲ့တရုတ်အကြားကုန်သွယ်ရေးစစ်ပွဲရှေ့ကျနေတာဟာရင်းနှီးမြှုပ်နှံမှုခက်ခဲတဲ့အချိန်မှာမတေချာမှုတွေကိုဖြစ်စေပါတယ
် Part of the reason why we're seeing
တရုတ်ပြည်ကလုပ်ငန်းအသစ်တွေမလာတဲ့အကြောင်းရင်းတစ်ခုကတော့ကုန်သွယ်စစ်ကြောင်ဖြစ်ပါတယ်တင်းမာမှုတွေများလာလေလေတရုတ်ကုမ္ပဏီတွေအနေနဲ့အမေရိကန်ဈေးကွက်ကိုဝင်သင့်ဝင်သင့်တည်ထားလာကြပါတယ
်ကုန်သွယ်ရေးစစ်ပွဲကြောင့်လမ်းကြောင်းအသစ်တစ်ခုပေါ်လာပါတယ်ဒါကတော့မြန်မာတဲ့အခွန်နှုန်းကိုရှောင်ဖို့နိုင်ငံတကာကုမ္ပဏီတွေဟာတရုတ်ပြည်ကနေထွက်ပြီးတော့အရှေ့တောင်အာရှနိုင်ငံတွေကိုရွှေ့ပြောင်းကုန်ပါတယ်။တချို့နိုင်ငံတွေကတော့ဒါနဲ့ပဲကျွယ်ဝချမ်းသာလာကြပါတယ်။တချို့ကတော့ကုန်သွယ်ရေးစစ်ပွဲကမကောင်းတဲ့အကျိုးသက်ရောက်မှုတွေရောပါစေဖို့နိုင်ငံသားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကိုတိုးလာအောင်ကြိုးစားကြပါတယ
် Specifically Vietnam and Indonesia
တိတိကျကျပြောရရင် Vietnam နဲ့ Indonesia ပါပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းသူတို့ဟာစီးပွားရေးအခွင့်အလမ်းတွေတက်တက်ကြွကြွရှာခဲ့ကြပါတယ
်။ Washington နဲ့ Beijing အကြားစီးပွားရေးတင်းမာမှုတွေရှိနေသမျှLos Angeles အပါအဝင်အမေရိကန်မျိုးကြီးတွေဟာငွေကြေးရင်းနှီးမြှုပ်နှံမှုတွေကိုတခြားမှာရှာဖွေရမှာပါခင်ဗျာ
။ကိုငင်းချင်းတွေ့ပြပေးခဲ့တာပါရှင်။ဒီကနေ့ညပိုင်းစီစဉ်ရဲ့ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍ၊မြန်မာရေးသုံးသပ်ချက်နဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးလို့ရတဲ့VOA ကိုတည်တချင်းတွေတောင်းလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19.29 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19:25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ 19.25 32တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာကျန်းမာရေးအတွက်ကာဘိုဟိုက်ဒရိတ်အစားအသီးအရွက်တွေကိုပို့ပြီးတော့စားသင့်တဲ့အကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ဥကြောဇန်တာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးတဲ့အခါမှာ
အဲ့ခရိုင်မှာပြောတဲ့အချိန်မှာမြောက်ဦးခရိုင်ကြီးရှိလုံကြုံကြီးအကြောင်းပြချက်ပြီးတော့ကြုံရောက်လျှောက်ပါတယ်။ဒီခိုင်ဒီနယ်တရားပြတ်တော့
ရခိုင်တိုက်ပွဲတွေအကြားမှာတန်တရားကြောင့်ဒုက္ခရောက်နေရသူတွေအရေးနဲ့ပတ်သက်ပြီးတော့တရားလွတ်တော်ရှိနေတော်အင်းနုစိန်နဲ့ဥကြောစံတာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ပတ်ဝန်းကျင်ထင်းသိမ်းရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးခြင်းပါတယ်။ကဘာပေါ်ကပင်လယ်သမုဒ္ဒရာတွေထဲကိုနှစ်ဆင်စီးဝင်နေတဲ့ plastic တန်ချိန်ကတန်ပေါင်း10 metric တန်ရှိတဲ့အတွက်ဒါဟာရေနေသတ္တဝါတွေရဲ့အသက်အန္တရာယ်ကိုချိန်ချောက်နေတယ်လို့ကျွမ်းကျင်ပညာရှင်တွေကဆိုပါတယ်။ကဘာပင်လယ်သမုဒ္ဒရာညဉ့်ဉန်းမှုကိုတိုက်ဖျက်ဖို့လှုပ်ဆောင်နေတဲ့ Netherlands အခြေစိုက် Ocean Cleanup အဖွဲ့ကပင်လယ်ထဲက plastic အမှိုက်ပြဿနာကိုဖြေရှင်းဖို့ Interceptor လို့ခေါ်တဲ့ကိရိယာတစ်ခုကိုတီထွင်လိုက်တဲ့အကြောင်း Arash Abrasadi ရဲ့သတင်းလွှာကိုပြောပြပေးပါမယ်ရှင်။Netherlands နိုင်ငံက Rotterdam စိတ်ကမ်းမြို့မှာ The Ocean Cleanup အဖွဲ့ကပြသလိုက်တဲ့ဒီ Interceptor ကိရိယာက plastic အမှိုက်ပြဿနာကိုဖြေရှင်းဖို့လည်းနဲ့တစ်ခုဖြစ်လာတော့မှာပါလို့ဒီကိရိယာကိုတီထွင်တဲ့ Bojan Slat ကပြောပါတယ
်။ We need to clean up what's already in the ocean. We also hope to tackle the other side of the equation.
ကျွန်တော်တို့သမုဒ္ဒရာရေထဲက plastic တွေကိုအရင်ရှင်းရမှာပါ။တစ်ဖက်ကလည်း plastic တွေပင်လယ်ထဲပုံများလာတဲ့ကိစ္စကိုဘယ်လိုကာကွယ်ရမလဲဆိုတာကိုကတ်တွဲဖြေရှင်းဖို့လည်းမျှော်လင့်ထားပါတယ်။
လက်ရှိမှာတော့ The Ocean Cleanup အဖွဲ့ကကမ္ဘာပင်လယ်သမုဒ္ဒရာတွေထဲမှာရှိတဲ့ plastic အမှိုက်တွေကိုဖယ်ရှားဖို့အဓိကဦးစားပေးလှုပ်ဆောင်နေပါတယ်လို့ Ocean Cleanup Foundation ရဲ့အလုပ်အမှုဆောင် Bojan Slat ကပြောပါတယ
် What we found is that 1000 rivers
ခုကျွန်တော်တွေ့တဲ့လောက်ကပင်လယ်ပြင်ညဉ့်ဉန်းမှုရဲ့အကြောင်းရင်းကအဲဒီကိုစီးဝင်နေတဲ့မြေကြောင်းထောင်လောက်အပေါ်မှာမူတည်နေပါတယ်ဒါကိုဖြေရှင်းနိုင်မယ်လို့လည်းယူဆပါတယ်
NGO အဖွဲ့တစ်ခုဖြစ်တဲ့သမုဒ္ဒရာတန့်စင်ရေးဖောင်ဒေးရှင်းဟာ Pacific ထဲကအမှိုက်တွေကိုလိုက်စုပြီးတော့ဖယ်ရှားဖို့ကြိုးစားခဲ့တာနဲ့နာမည်ကျော်တဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။အလုပ်အမှုဆောင် Bojan Slat တီထွင်ထားတဲ့ The Interceptor ကိရိယာကပင်လယ်သမုဒ္ဒရာတွေထဲက plastic အမှိုက်တွေကိုပင်လယ်ထဲကိုမရောက်ခင်မှာစီးဝင်တဲ့မြေချောင်းတွေထဲမှာ plastic တွေကိုစုယူပြီးတော့ကောက်သိမ်းပေးတာပါ။ကိရိယာမှာပါတဲ့လက်ကံတွေကအမှိုက်တွေကိုရွေရှားဆက်ကပတ်ကနေပြီးတော့တဆင့်ယူပေးတာဖြစ်ပါတယ် The Ocean Cleanup အဖွဲ့ကဒီ Interceptor ကိရိယာတွေကိုမလေးရှား၊အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံတွေမှာထိထိရောက်ရောက်အသုံးချနေပြီဖြစ်ပါတယ်ဒီကိရိယာကရေထဲကသတ္တဝါတွေမပါဘဲနဲ့အမိုက်တွေကိုပဲကောက်ယူပေးသလိုရေချောင်းသွားလာမှုကိုလည်းအဟန့်တာမဖြစ်စေနိုင်ပါဘူးလို့မလေးရှားနိုင်ငံစီလံကောပြည်နယ်အစိုးရကိုယ်စားလှယ်တဦးဖြစ်တဲ့ Ishan Hashim ကပြောပါတယ်
So it's been used about 1.5 months in the river
ဒါကိုစမ်းသုံးနေတာတလခွဲလောက်ရှိပါပြီအမိုက်တွေနဲ့ plastic ဘူးကီလိုဂရမ်ထောင်ပေါင်းများစွာကိုရေထဲကဖယ်ထုတ်ပေးနိုင်ပါတယ
်ဒီကိရိယာကိုနောက်ထပ် Dominican သမ္မတနိုင်ငံမှာအသုံးပြုသွားဖို့ရည်မှန်းထားတယ်လို့တီထွင်သူ Bojan Slat ကပြောပါတယ
် We now have all the tools to be able to do it so I don't think there's any
ကျွန်တော်မှကိရိယာရှိနေပါပြီပြည်သမုဒ္ဒရာရေက plastic အမိုက်တွေရှိနေတယ်ဆိုတဲ့အကြောင်းပြချက်တွေထပ်မရှိနိုင်တော့လို့ဖို့ကတော့ကျွန်တော်တို့အားလုံးရဲ့တာဝန်ပါ
ဒီ interceptor ကိရိယာကနေစွန်းအင်းနဲ့ရေစွန်းအားတွေကိုအသုံးပြုပြီးတော့လေပတ်တာဖြစ်ပြီးတန်မိုးကတော့ American dollar 9000ကျော်ကျတင်မှာဖြစ်ပါတယ်။ဒီကိရိယာကိုထိုင်းနိုင်ငံနဲ့ American ပြည်ထောင်စု Los Angeles မြို့တွေကပါဝယ်ယူအသုံးပြုသွားဖို့အတွက် Ocean Cleanup အဖွဲ့ကိုကမ်းလှမ်းထားတဲ့အကြောင်းအလုပ်အမှုဆောင် Bojan Slat ကပြောပါတယ်ရှင
်။ဟုတ်ပါရှင်များရှင်တိုင်းရင်းသားလက်မှတ်ကိုင်အဖွဲ့ရည်နဲ့အဖြစ်ခက်ရက်စရေးသဘောတူညီချက် MCA လက်မှတ်ရေးထိုးတာအခုဆိုရင်လေးလေးပြေသွားပါပြီ ကျွန်မလည်းလိမိဖြစ်ခန္ဓာကိုယ်တော်လက်မှတ်ထိုးထားတဲ့အဖွဲ့တွေစုံစုံလင်းလင်းမတက်နိုင်ခဲ့တဲ့အထိအခုအစ်တွေလည်းကြုံခဲ့ရပါတယ်။လေးနှစ်တာကာလအတွင်း MCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunny@voanews.com ကိုချုပ်တင်ပေးပို့ထားနိုင်သလို view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ကတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ။စနေညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့ဒီတစ်ပတ်မြန်မာလူထုနဲ့ကျန်းမာရေးစီစဉ်မှာကယ်လိုရီကိုအသေးစိတ်တွက်ချက်စားတော့တာဟာလူများစုလှုပ်ဆောင်နိုင်တဲ့အခြေအနေမျိုးမှာမရှိသေးတာကြောင့်စီးကျိုသွေးကျိုဝေဒနာရှင်တွေအနေနဲ့ကယ်လိုရီတွက်ချက်စားတော့ဖို့မလွယ်ကူသေးတဲ့အချိန်မှာကာဘိုဟိုက်ဒရိတ်ကိုလျှော့စားပြီးတော့ဟင်းသီးဟင်းရွက်တွေကိုများများစားပေးဖို့လိုတဲ့အကြောင်းဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
သာတော့လေ့ကျင့်ခဲ့တဲ့ဆေးဝါးသုံးဆမှု၃မျိုးလုံးကိုတမတ်ချက်တွေနဲ့အညီတိတိကျကျလိုက်နာဆောင်ရွက်နိုင်မှသာစီကျုတိကျယောဂရဲ့ဆွေးကျိုးတွေမခံစားရအောင်ထင်ထင်ထားနိုင်မှာဖြစ်ပါတယ်။ယောဂကုထုံးတွေတိုးတက်ပြောင်းလဲလာတာကြောင့်လူတူးချင်းစီလိုက်နေ့စဉ်စားတော့တဲ့အစားအသောက်တွေကိုကယ်လိုရီတွက်ချက်စားတော့ခဲ့မယ်ဆိုရင်တင်းတင်းတကြားတဲ့ပမာဏထင်းကြီးတဲ့နေရာမှာပိုပြီးထိရောက်မှုရှိတယ်လို့လည်းပညာရှင်တွေကပြောလာကြတာပါ။လူတူးချင်းစီလိုက်နေ့စဉ်လိုအပ်တဲ့အာဟာရတန်ဖိုးတွေကိုကယ်လိုရီတွက်ပြီးစားတော့တာဟာတင်းတင်းတကြားတဲ့ပမာဏကိုထင်းကြီးတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တယ်ဆိုပေမဲ့မြန်မာနိုင်ငံမှာရှိတဲ့လူနာအများစုမှာတော့လက်တွေ့လုံနိုင်မလုံနိုင်ဆိုတာကိုကြိုတင်စဉ်းစားပြီးမှဆုံးဖြတ်ချက်ချတင်တယ်လို့အထွေထွေယောဂကုဆရာဝန်တူဦးဖြစ်သူဒေါက်တာဦးဝင်းစောကအခုလိုပြောပါတယ်
။ချင်းချင်းနိုင်တဲ့လူဖို့ဖြစ်ရလား။နောက်တစ်ခုကသူကပညာအရေးချင်းနဲ့ပတ်သက်တော့ကျန်းမာရေးနဲ့ပတ်သက်တဲ့ပညာအရေးချင်းเนาะကျန်းမာရေးနဲ့ပတ်သက်တဲ့ဥမာစီချုံနဲ့ပတ်သက်တာကျန်တဲ့ယောဂါလေးနဲ့ပတ်သက်တဲ့ knowledge level ကဟိုဘယ်လောက်ရှိသလဲတကယ်လို့သူရောဟိုတွက်ချက်စားမယ်ဆိုရင်ကောသူတကယ်လုံးနိုင်မှာလားအဲ့ဒီအတွက်ငွေကုန်ကြတဲ့ငွေရေးကြီးနောက်တစ်ခုအဲ့ဒီအတွက်သူတက်လို့လိုက်နာဆောင်ရွက်နိုင်မှာလားဒီလိုအချက်တွေပေါ်မှာကျွန်တော်တို့ကလည်းမူတည်ဖို့မှာဖြစ်ပါတယ်ဒီလိုအချက်တွေနဲ့ okay ပြည့်စုံနေဆိုရင်တော့အင်းကျွန်တော်တို့ကတော့တွက်ချက်စားသုံးနိုင်တဲ့နည်းလမ်းကကြိုးစားပါပြီးတဲ့အခါကျ dietitian နဲ့ consultation လို့ကိုလည်းလိုမှာဖြစ်တယ်เนาะအဲ့တော့ပြီးတဲ့အခါအတိုင်းတာအတိုင်းစားကိုစားနိုင်မှာဖြစ်တယ်လို့မဟုတ်ရင်ကျွန်တော်တို့တာမန်လူပုဂ္ဂိုလ်များအနေနဲ့ကတော့ကျွန်တော်တို့ကတော့ရေဘူးရ plan နဲ့ပဲဟိုကဟိုဖြစ်စီချင်ပါတယ်
နေ့စဉ်စားတော့တဲ့အစားအစာတွေကိုကယ်လိုရီတက်ပြီးစားတော့ရတာဟာရှုပ်ထွေးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်။စီကျွတ်သေးကျွတ်ယောဂါမဖြစ်သေးတဲ့တာမန်လူတွေမှာတော့ကျန်းမာရေးနဲ့ညီညွတ်အောင်စားတော့မယ်ဆိုရင်နေ့စဉ်စားတော့တဲ့အစားအစာမှာအာဟာရလေးမျိုးကိုတင့်လျော်တဲ့အချိုးအစာတိုင်းစားတော့နိုင်ဖို့ဆိုတာဟာခက်ခဲတဲ့အလုပ်တစ်ခုဖြစ်နေနိုင်တယ်လို့ဒေါက်တာဦးဝင်းစောကပြောပါပဲ
။ဒီ normal လူတယောက်အတွက်ဆိုလို့ချင်းကျွန်တော်တို့ကအစာအုပ်စု၄စုရှိပါတယ်။နံပါတ်၁ကကာဘွန်ဟိုက်ဒရိတ်ပေါ့။စောင်းရင်ကိုပေးတဲ့ကာဘွန်ဟိုက်ဒရိတ်သူကတော့55ရာခိုင်နှုန်းကအစားတော့ရဲ့55ရာခိုင်နှုန်းက55ရာခိုင်နှုန်းတော့ပါရပါမယ်။ကွာအသားဓာတ်အသားဓာတ်ကတော့ကျွန်တော်တို့ protein ပေါ့အဲ့ဒီ protein ဓာတ်ကတော့100ရာခိုင်နှုန်းက35ရာခိုင်နှုန်းပါမယ်နောက်တစ်ခုက fat အဆီအဆီကတော့20ရာနေပြီးတော့35ရာခိုင်နှုန်းပါမယ် vitamin C mineral C ပါတယ်ဒီအပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကဘလောက်စားရမလဲဆိုတာကိုကျွန်တော်တို့ကတွက်ချက်မှာဖြစ်ပါတယ်
စီကျုပ်သေးကျုပ်ဝေးနာရှင်တွေဟာတာမန်လူတွေထက်ကာဘိုဟိုက်ဒရိတ်လျှော့ပြီးကာဘိုဟိုက်ဒရိတ်နည်းပါတဲ့ဟင်းသီးဟင်းရွက်တွေကိုများများစားပေးရမှာပါ။တာမန်လူတွေနေ့စဉ်စားတော့တဲ့အာဟာရတန်ဖိုးတွေနဲ့လည်းမတူညီတော့တာကြောင့်အာဟာရတန်ဖိုးကိုအသေးစိတ်တက်ချက်စားတော့တာဟာပိုပြီးခက်ခဲနိုင်တယ်လို့ဒေါက်တာဦးဝင်းစောကပြောပါတယ
်။စီကျုပ်ဝေးနာရှင်ဖြစ်လာပြီးဆိုတဲ့အခါကျွန်တော်တို့ရဲ့အစားအသောက်စားတဲ့ပုံစံကပြောင်းသွားပါပြီ။ပြီးတော့ကျွန်တော်တို့ကကာဘိုဟိုက်ဒရိတ်နော်ကျွန်တော်တို့ကစီတန်းပေးတဲ့ကာဘွန်ဟိုက်ဒရိတ်က25ရာခိုင်နှုန်းပဲဖြစ်တော့ပဲအသားဓာတ်ကလည်းကျွန်တော်တို့25ရာခိုင်နှုန်းနောက်တစ်ခုကကာဘွန်ဟိုက်ဒရိတ်မပါတဲ့အသီးအရွက်ကအဲ့ဒါကကျွန်တော်တို့က50ရာခိုင်နှုန်းဖြစ်သွားတယ်ဆိုတော့အချိုးစားကတအားကြီးအချိုးစားကပြောင်းသွားတာပေါ့နော်အဲ့ဒါလိုပြောင်းသွားတဲ့အချိုးစားကိုကျွန်တော်တို့တွေဟာတေချာအစာအုပ်စုအလိုက်တွက်ချက်နိုင်မယ်ဆိုလို့ရှိရင်တော့ ကျွန်တော်တို့အတွက်ကျွန်တော်တို့အတွက်ချက်စားဖို့ဟာအဆင်ပြေမှာဖြစ်ပါတယ်
ကျမရင်းနဲ့ပတ်သက်တဲ့တိုးတက်ပြောင်းလဲမှုတွေဟာရုပ်တရက်လိုက်ညီဖို့ခက်ခဲပေမဲ့ရရှိမှာတော့ပြောင်းလဲမှုတွေကိုအမိလိုက်နိုင်အောင်ကြိုးစားကြရမှာပါသေးတဲ့တခြားတဲ့ပမာဏကိုထိထိရောက်ရောက်ထိန်းချိနိုင်မှုအတွက်ကယ်လိုရီပမာဏကိုအသေးစိတ်တွက်ချက်စားသုံးမှုလိုတာကြောင့်တတ်နိုင်တဲ့သူတွေအနေနဲ့ကြိုးစားပြီးလုပ်ဆောင်တင်တယ်လို့အာဟာရဆိုင်ရာဆရာဝန်တူဦးဖြစ်သူဒေါက်တာခြေစင်ယူမုံကပြောပါတယ်
တချို့ဆိုလို့ရှိရင်ကလုံးဝဟို physically active ဖြစ်တယ်ပေါ့အမှတနေ့တနေ့လုံးပြေးလွှားလှုပ်ရှားနေရတဲ့လူမျိုးတချို့ကျတော့တနေ့ကုန်ယုံထိုင်လုပ်နေရတဲ့လူဆိုရင်သူရဲ့ calorie ပမာဏလိုအပ်ချက်ကမတူအဲ့ခါကျတော့ကျွန်တော်တို့ဥမာပုံစံတစ်မျိုးနဲ့ပေါ့ဟိုလူနာအားလုံးကိုတပုံစံနဲ့ဟိုတတ်သမှတ်ထဲအဲ့လိုလုံးလုံးမရဘူးပေါ့လူတယောက်ချင်းစီရဲ့အသက်ပုံမှန်မူတည်သေးတယ်ဥမာကျွန်တော်အသက်80လူနာနဲ့50လူနာဆိုမတူနိုင်ဘူးဥမာ60လူနာနဲ့အသက်30အရွယ်လူနာဆိုလို့ရှိရင်လည်းမတူနိုင်ဘူး
ကယ်လိုရီကိုအသေးစိတ်တွက်ချက်စားတော့တာဟာလူအများစုလုံးဆောင်နိုင်တဲ့အခြေအနေမျိုးမှမရှိသေးတာကြောင့်စီချိုသေးရဝေနာရှင်တွေအနေနဲ့ကယ်လိုရီတွက်ချက်စားတော့ဖို့မလွယ်ကူသေးတဲ့အချိန်မှာကာဝိုက်တွေကိုချော်စားပြီးဟင်းသီးရည်တွေကိုများများစားပေးဖို့လိုတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောစီစဉ်တင်ဆက်တဲ့မြန်မာလူလူနဲ့ကျန်းမာရေးစီစဉ်ပြီးအခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အစည်းတို့အကြမ်းမှဖြစ်ပွားနေတဲ့စီးရီးပဋိပက္ခတွေကြောင့်ရန်သူလူတွေဆိုတဲ့တန်မြတ်နဲ့ဖမ်းဆီးချုံနှောင်ခံရသူတွေအများအပြားရှိနေပါတယ်။ဒီလူတွေကတချို့ကိုမတရားတင်ပုံမှန်နဲ့တမကပြစ်ဒဏ်ကြီးလေးတဲ့အကြမ်းဖက်ဥပဒေနဲ့ဆွဲဆိုတာတွေလည်းရှိတယ်လို့ရှင်းနေတဲ့တန်နှစ်ပေါင်း40ရှိခဲ့ပြီဖြစ်တဲ့တရားလွှတ်တော်ရှင်နေတော်အင်းနုစိန်ကဆိုပါတယ်။ဒီလိုတန်မြတ်သားကောင်ဖြစ်ရသူတွေဟာတည်ဆဲတရားဥပဒေအရမှန်မှန်ကန်ကန်ယုံတင်စစ်ဆေးခြင်းခံကြရပါရဲ့လား။သူတို့ကိုဖမ်းဆီးချုံနှောင်စစ်ဆေးမင်းမြန်းနာမှာကဥပဒေလုံထုံးလုံနည်းတွေနဲ့ကိုက်ညီပါရဲ့လားဒေါ်အင်းနုစိန်နဲ့ဥကြောဇန်သားတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင
်ဒေါ်အင်းနုစိန်ခင်ဗျာကျွန်တော်ဒီနေ့ဆက်သွယ်ရတဲ့အကြောင်းကတော့ရခိုင်ပြည်နယ်မှာအေးအေးနဲ့အစိုးရစစ်တပ်နဲ့ဖြစ်နေတဲ့တိုက်ပွဲကြောင့်စံတရားနဲ့ဖမ်းဆီးစစ်ဆေးခြင်းခံရတဲ့ပြည်သူတွေရဲ့အခြေအနေကိုကြည့်လို့ပါတယ်အဲ့ဒီဖန်စီတရားဆွဲဆိုတဲ့လူတွေကိုတရားဥပဒေနဲ့အညီယုံတင်စစ်ဆေးပါသလား
ယုံတင်တဲ့အနေထားတော့ရှိပါရဲ့ဗျာဒါပေမဲ့ပထမတော့တက်ကဖန်စီမှာပဲရဲကိုအပ်ပါတယ်ရဲကအပ်ပြီးမှပဲရမန်အထက်ထက်ယူပြီးတော့တရားဆွဲဆိုပါတယ်ဆွဲဆိုတဲ့အခါမှာလည်းပဲအဖြစ်အပျက်ညောင်းဦးလို့ဦးရသေးတော်တို့ကိုဖြစ်နေတဲ့အနေထားတွေမှာဆိုလို့ရှိရင်အကျဉ်းသားဥပဒေပုံမှန်တွေကထောင်လန်ခဏပြည့်အချက်တိုင်းကြီးတစ်သက်တည်းကြောင်းဆက်မှတ်နေတဲ့ပုံမှန်တွေနဲ့ကျွဲနေဆိုတော့အားလုံးကိုခရိုင်မှာကျွဲတဲ့အနေထားပါအဲ့ဒီခရိုင်မှာကျွဲတဲ့အချိန်မှာမြောက်ဦးခရိုင်ကြီးရှိလုံကြုံကြီးအကြောင်းပြချက်ပြီးတော့ရုံးရောက်လျှောက်ပါတယ်ဒီခိုင်ပြည်နယ်တရားပြုတ်တော့အဲ့တော့ရုံးရောက်လျှောက်ထားတဲ့အနေထားကလည်းကြံ့ကြပါတယ်ရုံးရောက်လျှောက်တဲ့အခါမှာဟိုပြနာပြီးတော့သွင်းပြတဲ့အချိန်ကလည်းလုံထုံးလုံကြီးအရာကိုအနည်းဆုံး7လ3လလောက်ကိုကြက်ကြပါတယ်။ဒါကြောင့်ဖန်ဆီးခါပြီး6လလောက်မှာပဲတရားစစ်ဆေးနိုင်တဲ့အချိန်ကိုရင်ဆိုင်ကြပါတယ
်။ဟုတ်ကဲ့
။နောက်ရုံးဝင်ရောက်ပေမဲ့အတရလူတွေဟာဒီလိုမျိုးသခမ်းမှုတွေဖြစ်နေတယ်ဆိုတော့အကြောင်းမျိုးတွေကြပြီးတော့ရုံးသိမ်းအတိုင်းမလာဘူး။အထူးသဖြင့်မင်းချောင်းတော့ရဲတွေပြီးမလာဘူး။တက်မတော်အကြီးအကဲတွေကစအချင်းချင်းတောင်းရှိတဲ့ဒုညာဖြစ်တယ်ဆိုလုံးဝမလာရင်းနဲ့ကျောင်းအမှုမျိုးပြတဲ့အတွက်ဒီကက်ခါမှာအားကိုကျန်းကြတဲ့အနေအားကိုရင်ဆိုင်ရတဲ့အနေအားကိုရှိပါတယ
်တချို့ကအပြစ်မဲ့တဲ့လူတွေကိုသံသရာနဲ့ဖမ်းဆီးပြီးတော့နှိပ်စက်တယ်ညှင်းဆဲတယ်ဆိုတဲ့စကားတွေပြောတမ်းကြရပါတယ်အဲ့ဒါတကယ်ဟုတ်ပါသလားသူတို့မဟုတ်တကယ်တမ်းဖမ်းသိမ်းဖမ်းထိုက်လို့ဖမ်းပြီးတော့ရုံမှကုနာတရားဆွဆူတင်ပြတဲ့ခါမှာသက်သေထောက်ထားရဒီလူတွေဟာသူတို့ဆွဆွဲတဲ့အတိုင်းအကြံဖက်ဥပဒေနဲ့ညီစွန်းတဲ့တရားခံတွေဖြစ်နေပါလားအဲ့ဒါလည်းအကြံဉာဏ်သုံးသပ်ပေးပါဦ
းစိုက်ပါဆောင်ရတဲ့အမှုတွေကိုကျမတို့သွားပြီးတော့သူတို့စီကရှင်းပြချက်ကြည့်ပါလို့ဗျာဘယ်လိုအနေထားမှာဒီကိုဖန်ဆီးထားရလဲအဓိကစပြီးတော့ဖန်နေဘယ်နေရာမှာကြာခဲ့လဲဆိုတော့သူတို့ကမချွေးမချံပြောပြတဲ့အတွက်ကျမတို့ကကိုယ့်အမှုကိုရင်ဆိုင်တဲ့အခါမှာခုခံချေပါမှုရန်ကြောင်းနဲ့ပြန်နံမီးတွေခါမှာတော့အမှုတွေညှိနှိုင်းချက်အရကျမကတကယ်ကိုလုံလုံကြည်ကြည်နဲ့ဒီကမှာဒဏ်ရာတွေရှိတယ်၊ဆင်းရဲဆက်တဲ့အရာတွေရှိတယ်၊အဲ့မှာအမှုသိစက်ခံခဲ့ရတယ်။နော်၊ရဲစရဲပြောင်းတဲ့အခါမှာလည်းဘယ်လိုရှိလဲ။ဒီလိုဟောမခံမချင်းကို ဒီကျင့်ဝင်ဆောင်ရဲ့ဒီကျင့်ပြီးမှာပဲဒီဟာဆွဲဆိုပြီးခါရတဲ့အစီအကိုရောက်တယ်။ဒီချက်ကလေးကိုမတရားသိအုပ်ကလေးပုံမှန်နဲ့ဆွဲဆိုပြီးမှာပဲအကျန်းဆိုင်ရဲ့ဆွဲဆိုပြီးခါရတယ်။ဆိုတာမျိုးတွေကဒါကျမကတော့အခုတည်းကကြာကြာရနေပြီးတော့ကိုယ်ပေါ်မှာရှိတဲ့အကျန်းချက်ပြီးဒီကျိုးရဲ့လူသားမှုတွေနဲ့မှန်ကန်ပြည့်နေမှုတွေကိုကျမကယုံကြည်ပြီးတော့ယုံကြည်မှာတော့ကျမမေးပါတယ်
န်အဆက်အသွယ်ရှိတဲ့ဒီရွာမှာသူရီမုတ်ဒီရွာကရွာသားတချို့ကသဘုံတက်ဖွဲ့ဝင်တွေဖြစ်တယ်ဆိုတော့အဲ့လိုပုံစံမျိုးနဲ့လိုက်ဖမ်းတာသူတို့ကတွေ့တဲ့လူတွေကိုဆွဲလိုက်ကြပဲလားခင်ဗျာ
အဓိကအရင်ကြီးတာကိုကျွန်တော်ပြောမယ်ရှင်ကြီးရွာကင်းမှာရှင်ကြီးရွာအုပ်ချုပ်ရေးဆိုတာအစိုးရအတာဝန်ရှိတဲ့နော်အခြေခံအုပ်ချုပ်ဒီလူတန်းစားတရက်ပါမယ်အထူးသဖြင့်ဒီတော့အုပ်ချုပ်ရေးမုန်းတွေပဲအခန်းကြီးထားတယ်အနှိမ့်ချက်ထားတယ်ယာဤမုန်းတွေဤမုန်းတွေဒါအစမဆုံးဉာဏ်သားပြရဒီဟာဒီဟိုထောက်ပံ့နေဒီမျိုးရဲ့စသဖြင့်နော်ကျွန်တော်တို့လိုက်သေးရတဲ့အမှုတွေမှာယူနာပို့တယ်ဆရာအဲ့ယူနာပို့တဲ့ဒီအမျိုးကဒေဗီမြေပါဒီမြောက်ဒါမှမဟုတ်ဒီလုံးခံလိုက်တဲ့ဒရိုက်တာကစပယ်ယာကအစပေါ့နော်အဲ့လိုပဲအဲမှာတွေ့ခဲ့ပြီးဟောဒီနည်းချက်စာရင်းချန်ကလည်းပြန်လာတယ်စသဖြင့်ဒီအမျိုးမျိုးပဲခံရတယ်။ဒီလိုလည်းအမှုလိုက်တဲ့တက်ဟာ140လေးမျိုးရှိပါပြီဆရာက။နောက်တစ်ခါနောက်ထိုင်းပြီးတော့ဟိုညကန်းဆက်မှာကျဲကျောင်းနေတဲ့အဖိုးကြီးအဲမင်းမကအော်ပြစ်ပြီးတော့အဖိုးကြီးဘုံထောင်ထက်လာဆိုတော့ဆရာပြည့်တဲ့အတိုင်းပါပဲ။ကျမတို့ရခိုင်ပြည်မှာလားထောင်ရင်ပြုံးလို့ဘုံလို့ခေါ်တယ်။ထောင်ထက်ပါတယ်ရွာမှာရှိတယ်ဘုံတော့ရှိပါတယ်ဆိုတော့ကိုအိမ်မှာဖမ်းပြီးတော့ခေါ်တော့တမိတဲ့တားရင်ရှိမှသူ့ဘုံတွေကိုပြအဲ့ဒီဘုံကလားထောင်ထဲပြုံးဘာကြောင့်လဲအဲ့ဒီပုံစံကလည်းခေါင်းကိုကျွဲပြီးတော့အဲ့ဒီချက်ချင်းနဲ့တို့ပြီးတော့ဖိတ်ချက်ထားရတယ်ဆိုဆရာမဆရာမပြောတာကျွန်တော်ဘာမှမကြောက်ဘူးကျွန်တော်ဖြစ်တာလေကျွန်တော်ပြောမယ်ခေါင်းထဲမှာလေဒီမိသားစုကလည်းကျွန်တော်အမှုကဒီတရလုံးအရာရှိတွေရဲရာရှိတွေဖြစ်တဲ့ခါမှာကျွန်တော်တည်တည်ဆတ်ဆတ်ကိုမင်းမျိုးပြီးတော့ပြုတ်သေးပါတယ
်တလောတုံးကလားမနှစ်ကလားအဲ့ဒီမြောက်ဦးမြို့နယ်ကကြေးရွာအုပ်ချုပ်ရေးမှူးတွေအလုံးလိုလိုပဲရာလူကနှုတ်ခဲ့တယ်ဆိုပြီးတော့ဖြစ်ခဲ့တဲ့ဖြစ်ရတခုကြားလိုက်ရပါတယ်အဲ့ဒီကိစ္စကဘယ်လိုရှေ့ဆက်ဖြစ်သွားပါလဲသူတို့ပြန်ပြီးလက်ခံကြသလားသူတို့နေရာမှာအစာတို့ခန့်သလား
အစာတို့မခန့်ဘူးဆရာကြောက်တော့မြင်နေမှာလည်းဒီလိုပဲလောက်ခဲ့ပါတယ်တယောက်ပြောက်သွားတာခုခုခြာမတွေ့ဘူးလေဆရာကြောက်တော့မြင်နေတာအဲ့တော့ရပြည့်တော်မှာလည်းဒီလိုပဲလောက်ကြပါတယ်အုပ်ချုပ်ရေးမှုတွေကဒါပေမဲ့ဒီလောက်ပြီးဟိုအုပ်ချုပ်ရေးပြပြနေတဲ့အချိန်လုံးစုံကြီးအကြီးကြီးနေတဲ့အချိန်အဲ့လာဒီမှာတော့သမီးတောဒီမျိုးလေတော့ခရိုင်ရဲ့ဒီမျိုးလေးကြီးရောဒီကြောက်ရတဲ့အနေထားမျိုးနဲ့ဆက်ပြီးတော့ဆောင်ရွက်ကြတာရှိပါတယ်အစားတို့ခန့်ရတာတော့ဒါမျိုးတော့ကျမတို့မကြမ်းမိပါဘူ
းဒီကိစ္စနဲ့ပတ်သက်ပြီးတော့ခိုင်းပြည်နယ်မှာသူရိမဟုတ်ပြည်တော်စုလွတ်တော်မှာလူတို့ကိုယ်စားလှယ်အမတ်တွေကဒီကိစ္စကိုတင်ပြတာမင်းမြန်တာရှင်းလင်းချက်တောင်းတာကလုပ်ကြပါသလားအဲ့လိုလုပ်တယ်ဆိုရင်ဘယ်လိုပြန်လဲပြီးတော့ဖြေကြပါသလဲဒီပြည်သူတွေကိုဖန်စီ
ကိုယ်သိစက်တာလို့ပါလို့နေတော့ကျွန်မမင်းခွန်ကိုအထူလို့တော့မကြမ်းမိပါဘူးခင်ဗျာဒါပေမဲ့တကယ်တမ်းဒီပြန်ပန်းစီဆောင်လာတဲ့ဖြစ်နေတဲ့အနေအထားတွေတော့အခုတည်းကကျွန်မတို့ရခိုင်ပြည်နယ်ဖြစ်တော့ကိုယ်စားလှယ်တွေကတော့အမင်းမြင်လာတော့အထူတကအတည်ပြုလာတော့ရှိပါတယ်အပြည်နယ်မှာအော်ပြည်ထောင်စုမှာလည်းကြိုးစားတယ်ဒါပေမဲ့ဟိုခုမပြုဘူးဆိုတာမင်းကမရဘူးဆိုတာအဲ့လိုအနေအထားမျိုးတော့ကြားပါဒါပေမဲ့ဒီပန်းစီမင်းသက်သာတဲ့တင်ဆုံးရစရာဒီကတော့အပြည်ပြည်ရတော့ကွန်ပဏီတွေကတော့အင်တာဗျူးတွေမှာတော့တော်တော်များများကိုအပြည်ပြည်ပုံပုံပြည်ပြည်လေးထူထားတဲ့ကြားကြတာတွေတော့ဒီမှာကြည့်ပါလေ
ပြည်တော်စုလွတ်တော်ကတော့ထားပါတော့ပြည်နယ်လွတ်တော်ဟာအစိုးရအပေါ်မှာပြည်နယ်အုပ်ချုပ်ရေးအပေါ်မှာတစုံတရာဩဇာတည်ရောက်ခြင်းတစုံတရာဆွေးနွေးညှိနှိုင်းပြီးတော့ဖြစ်ရှင်းဖို့ပြည်နယ်လွတ်တော်ကကန့်လန့်တာကိုပြည်နယ်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကပူပေါင်းဆောင်ရွက်ပြီးတော့စီစဉ်တာမျိုးဒီဟာကိုဖြည့်ဆည်းဖို့ကြိုးပမ်းတာမျိုးရှိပါလားခင်ဗျာ
။ဒါတော့မတွေ့ရဘူးဆရာ။ဒါပေမဲ့ကိုယ့်ရဲ့လုံးတာရဲ့အနေအထားပေါင်းခဲ့တော့စဉ်းစားတိုက်တိုက်လုပ်ကြတယ်ဆိုတော့ကျွန်တော်အသိမှတ်ရှိပါတယ်။ဒါပေမဲ့အဲဖြစ်တော်နဲ့ရခိုင်ပြည်နယ်အစိုးရနဲ့ခါကတော့ဒီကိစ္စတစ်ခုတည်းမပေါက်ပါဘူး။ကျန်ရဲ့အကွာအခတွေကလည်းရှိနေတယ်ဆိုတာကတော့ဆရာတို့လည်းသိပါတယ်။ကျွန်တော်လည်းနေနေသိနေရတာပါပဲ
။ဟုတ်ကဲ့။ဒီတော့တခုစောစောကမိခဲ့ဖို့ကောင်းတယ်ထင်ပါတယ်အဲ့လိုတန်တရားနဲ့ဖန်စီပြီးတော့တရားဥပဒေအရအဖြစ်မပေါ်ခင်မှာလက်လွန်ပြီးတော့သိဆုံးသွားတယ်ဆိုတဲ့သတင်းတွေကြားပါတယ်အဲ့ဒါမျိုးကဘယ်နှခုလောက်ဖြစ်ဖြစ်ပါလဲခင်ဗျာ
ျမအစီတော့၅ရောက်ကျော်ကျော်လောက်ကိုကျမပြီးထားပြီးရပြီကျမလိုက်တဲ့အမှုကလည်းတရားဥဆုံးသွားတာ ਨੇ ဆုံးပြီးမှပဲကျန်တဲ့နေတယ်ကျမအထုတ်လိုက်ရတာပါနောက်ဒီကြံဖြတ်ကတိရောက်ခုတလောကပဲကျေရောက်အဲဒါမှလည်းအခုရောက်ရောက်ကျမတို့ကြားရပါလေ
အဲ့တော့အဲ့လိုသစ်ဆုံးသွားတဲ့သူတွေအတွက် justice ဆိုတာမရှိဘူးလားအဲ့တော့သူတို့အတွက်အမှန်တရား
အဲ့ဒါမျိုးပဲကျမပြောပါတယ်အဲဘသူကိုသွားပြီးတော့ဘသူကကြာရမှလဲမိမတူဆိုတာဒါဘသူကအရင်ကြီးပြီးမှလဲအဲ့ဆိုတဲ့အရင်သားတွေဟာရှိကြတယ်ကျမတွေဟာခံစားချက်တွေရှိတယ်ခံကျင်းချက်တွေရှိတယ်သူတွေလည်းအရင်ကြီးပြီးကျင်တယ်တရားပြတ်ကြပြီးကျင်တယ်ဒါပေမဲ့ကျမတို့ရဲ့အရင်သားတွေကဒီတိုင်းနဲ့ကိုယ်ကနေပြပြီးတော့တန်ခါရပြီးတော့တည်သွားပါတယ်ဆိုပေမဲ့ဟိုသားလျှောက်ကိုလည်းဒီလိုဘုံဆောင်ရဘုံဆောင်ကြည့်လို့တည်ပါတယ်ဆိုပြီးတော့ချက်လာနေပြီးမှပဲဟိုစိတ်ချက်နေတယ်လက်သွားတယ်ဒုက္ခရှိနေတယ်ဆိုကျွန်မတို့ကရင်ဆိုင်ကြီးကအစတေးခံရကြရတယ်ဆရာ
အဲ့တော့ကျွန်တော်တခုမေးပြခြင်းနောက်ဆုံးနေနဲ့အခုကျွန်တော်မင်းနေတာကအစိုးရစစ်တပ်ဘက်ကအာဏာပိုင်ဘက်ကပဲလို့လုပ်တယ်ဆိုတာကိုပြောနေတယ်ကျွန်တော်ဒီတိုင်းဆွန့်လိုက်ရင်သောတာရှင်တို့ကမေးလာပါလိမ့်မယ်ဒီသဘုံတွေကလောက်တာကိုကြတော့မမေးဘူးလားဆိုတော့ပြောကောင်းပြောပါလိမ့်မယ်ဆိုတော့အစိုးရရဲ့တချို့တွေစပိုင်တွေလို့ယူဆပြီးတော့အေးဘက်ကရောလို့ဖန်ဆီးပြီးတော့ဥပဒေမဲ့လောက်တာတွေရှိပါသလားခင်ဗျာရှိရင်လည်းအမှန်တိုင်းပဲပြောပါ
ကျွန်မပြောနေတော့ရခိုင်အမျိုးသမီးကြီးနေတဲ့အတွက်ဘယ်လိုက်ပြီးပြောတယ်လို့ပြောတယ်ကျွန်မဒီကြောက်ကတော့ဒီလိုဖန်ဆီးခေါ်ပြီးတော့အဲတက်ပြတယ်ဆိုတာမျိုးတော့ဒီလိုမျိုးတက်ကြတော့တင်းဟုတ်တင်းကိုယ်ရင်းနှာချက်ထိခိုက်နေကြတော့တိုးတိုးတက်တော့လည်းဖြစ်ဖြစ်ကျေကျေလာလာဝင်ပြီးထွက်လာမှာပဲဆရာအထိုင်းကြည့်တာတွေဒါတွေခေါ်ဆောင်သွားတာတွေအနောက်ပြန်ထွက်တာတွေမဖြစ်သေးတာတွေတော့ကြားပါလေဒီလိုတက်ပြတာတွေပါလို့တော့ကျမလည်းမကြားမိဘူးလို့ပဲကျမအပြင်ကိုပြောပြရစီဆရာ
ဦးကျော်စန္ဒာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရပြီးအခုတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်2021 FIFA ကမ္ဘာ့ Club Champion ဖလားကိုအသေးရေအတွက်တိုးပြီးတော့ပြောင်းနိုင်ငံမှာကျင်းပသွားမယ်လို့ FIFA ကမ္ဘာ့ဘောလုံးအဖွဲ့ချုပ်ကကြေညာလိုက်ပါတယ်။ Tiger Woods ကတော့ဂျပန်နိုင်ငံမှာကျင်းပတဲ့ PGA ဖလားကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဆွစ်ဇာလန်မိုးလုံးလေလုံးတင်းနစ်ပြိုင်ပွဲမှာတော့ Federer အနိုင်ရပြီးတော့အများဆုံး3ဂိမ်းတင်လိုက်နိုင်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ဒီတစ်ပတ်အင်္ဂလန် Premier League ဘောလုံးပွဲတွေမှာတော့ဇယားထိပ်ကဦးဆောင်နေတဲ့ Liverpool နဲ့ Spurs တို့တွေ့ခဲ့ကြပါတယ်။ဒါပေမဲ့အခုတစ်ပတ်မှာပြိုင်ပွဲတွေကို Hagen နဲ့ Hing ဖြစ်အောင်လုပ်နိုင်ကြတာကတော့ Leicester အသင်းလိုပဲပြောရမှာပါ Leicester အသင်းဟာဒီတစ်ပတ်မှာ Southampton နဲ့ကစားခဲ့ပြီးတော့ Leicester ကခိုးခိုးကိုမရှိနဲ့နိုင်သွားပါတယ် Southampton ကအင်္ဂလန်နောက်တန်းလူပါ Trent ထုတ်ခံလိုက်ရပြီးတဲ့နောက်မှာ Southampton အသင်းဟာလုံးဝပြိုဆင်းသွားပြီးတော့နောက်ဆုံးမှာ Leicester ကခိုးခိုးကိုမရှိနဲ့နိုင်သွားပါတယ် Leicester အတွက် Vardy နဲ့ Perez တို့က hat-trick တွေသင်းသွားခဲ့ပါတယ်Southampton အသင်းဟာအခုလိုရှုံးသွားတဲ့အတွက်ကစားသမားတွေကသူတို့ရတဲ့တရက်စာလကကိုပရာဟိတာဒီ Saint Foundation ကိုလှူသွားမယ်ဆိုပြီးတော့လဲပြောလိုက်ပါတယ်။ Champion City ကတော့ Aston Villa အသင်းကို3-0မရှိနဲ့နိုင်သွားခဲ့ပါတယ်။ Man City ကနိုင်သလိုမြို့ကန်ပြိုင်ဘက် Man U ကလည်း Norwich City ကို Penalty နှလုံးမဝင်တဲ့ကြားကပဲနိုင်သွားခဲ့ပါတယ်။ Man U ကဒီပွဲမှာ Penalty နှလုံးရခဲ့ပေမဲ့ Rashford နဲ့ Martial တို့ရဲ့ Penalty ကိုဒီ Norwich Goals Martin Crew ကကာကွယ်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့နှစ်ယောက်စလုံးကတကူးစီတွန်းလို့နောက်ဆုံးမှာ Man U က3-0နဲ့နိုင်သွားပါတယ်။ဒီဘက်မှာတော့ဇယားထိပ်က Liverpool နဲ့ Spurs တို့တွေ့ခဲ့ကြပါတယ် Spurs ဘက်က Harry Kane ကပွဲဆော့ဆော့ခြင်း10မိနစ်မှာတိုင်ထိထွက်လာတဲ့ဘောလုံးကိုခေါင်းတိုက်သွင်းလို့ Spurs ကရှေ့ကနေဥဆောင်ခဲ့ပါတယ်ဒါပေမဲ့55မိနစ်မှာ Henderson ကခြေပါကိုသွင်းခဲ့ပြီးတော့ပွဲပြီးကနေမှ Liverpool အသင်းက penalty ရပြီးတော့ Salah သွင်းယူသွားလို့ Liverpool က2-0နဲ့နိုင်သွားပါတယ်ဒီဘက်မှာ Chelsea ကလည်း Burnley ကို 4-0 နဲ့နိုင်ပြီးတော့ Arsenal ကတော့အိမ်ခွင်းမှာCrystal Palace ကို2-0နိုင်နေပြီးမှနောက်ဆုံးမှာ2-0စီတည်ဖြစ်သွားခဲ့ပါတယ်။ဇေဘောကစားပြီးတဲ့ချိန်မှာတော့ Liverpool က9ပွဲနိုင်တပွဲတည်28မှတ်နဲ့ဇယားထိပ်ကဥဆောင်နေပြီးတော့ Man City က22မှတ်နဲ့ဒုတိယ Leicester က20နဲ့တတိယနေရာမှာရှိနေပါတယ်ဗျာ။
2021 FIFA ကမ္ဘာ Club Champion Plus ကိုတရုတ်နိုင်ငံမှာကျင်းပပြီးတော့အသင်းတွေထပ်တိုးဖို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကဆုံးဖြတ်လိုက်ပါပြီ။တရုတ်နိုင်ငံကိုအင်ရှင်ဖြစ်ရွေးချယ်တယ်လို့ရှန်ဟိုင်းမြို့မှာကျင်းပတဲ့အစည်းအဝေးမှာ FIFA ဥက္ကဋ္ဌ Gianni Infantino ကပြောလိုက်တာပါ
။ The FIFA Council decided today unanimously to appoint China PR as the hosts.
ဘာကြောင့်လဲဆိုတော့ FIFA ကမ္ဘာဖော်လုံးအဖွဲ့ချုပ်ကောင်စီကတရုတ်နိုင်ငံကိုပုံစံအစ်နဲ့ကျင်းပမဲ့ FIFA ကမ္ဘာကလပ်ချန်ပီယံများဖလားပြိုင်ပွဲကိုအင်ရှင်ဖြစ်နဲ့ရွေးချယ်တယ်လို့တညီတညွတ်ထဲဆုံးဖြတ်ခဲ့တာကြောင့်ဘောလုံးလောကအတွက်တော့ဒါကတကယ်ကိုသမိုင်းဝင်ဆုံးဖြတ်ချက်ပါပုံစံအစ်နဲ့ကျင်းပမဲ့ဒီ2021 FIFA ကမ္ဘာကလပ်ချန်ပီယံများဖလားမှာစုစုပေါင်းအသင်း24သင်းပါဝင်မှာဖြစ်ပြီးတော့တရုတ်နိုင်ငံအနေနဲ့ပထမဆုံးအကြိမ်အင်ရှင်ဖြစ်ကျင်းပခွင့်ရမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌ Infantino ကပြောပါတယ်တယ်ဝဲကတော့ဂျွန်နဲ့ဂျလိုင်လာချာမှာကျင်းပမှာဖြစ်ပြီးတော့အသင်းအရေအတွက်ကိုအတိအကျမပြောရင်ပဲဥရောပက၈သင်းတရုတ်နိုင်ငံက၃သင်းသမုဒ္ဒရာပိုင်းက၃သင်းနဲ့ဂျန်နဲ့တိုက်တွေက၃သင်းစီဖြစ်မယ်ဆိုပြီးတော့လဲပြောသွားခဲ့ပါတယ်ခင်ဗျာဆွစ်ဇာလန်နိုင်ငံမှာကျင်းပနေတဲ့မိုးလုံးလေလုံးတက်တဲ့ပြိုင်ပွဲမှာတော့နာမည်ကြီးရော်ဂျာဖက်ဒရာနိုင်ရပြီးတော့အများဆုံးစံချိန်တင်နိုင်လိုက်ပါတယ်ဘာဆိုမျိုးမှာတနင်္ဂနွေနေ့ကနောက်ဆုံးဖိုင်နယ်ကစားကြတာမှာဖက်ဒရာနဲ့ဩစတြေးလျက Alex D. Minor တို့ကစားခဲ့ကြပြီးတော့ Federer က6-6 နဲ့2ပွဲပြန်နိုင်သွားပါတယ်။ဒါဟာ Federer အတွက်တော့ဒီပြိုင်ပွဲကို10ချိန်မြောက်ပိုဆွဲရလဲဖြစ်ပါတယ်။ Federer ဟာဒီပြိုင်ပွဲမှာပိုဆွဲသွားတဲ့အတွက် ATP Champion စုကို103ချိန်မြောက်ပိုဆွဲလိုက်တာဖြစ်ပါတယ်ခင်ဗျာ။ဂျပန်နိုင်ငံမှာကျင်းပတဲ့ Zozo PGA ကောက်တီးပြိုင်ပွဲမှာတော့ American ကနာမည်ကြီး Tiger Woods နိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ဒီဘက်မှာ Tiger Woods ကသမ္မတရိုက်ချက်ထက်19ချက်ရှော့ရိုက်ပြီးတော့စုစုပေါင်းရိုက်ချက်261ချက်နဲ့ချန်ပီယံဖြစ်သွားတာပါ။ဂျပန်နိုင်ငံက Hideki Matsuyama ကလည်းသမ္မတရိုက်ချက်ထက်16ချက်ရှော့ပြီးနောက်ကနေကပ်ပြီးလိုက်လာခဲ့တာကြောင့် Tiger Woods ဟာအလွယ်တကူနဲ့အနိုင်ရခဲ့တာတော့မဟုတ်ပါဘူး။ Tiger Woods အတွက်တော့ဒါဟာ82ခုမြောက် PGA ချန်ပီယံဆုဖလားလည်းဖြစ်ပါတယ်။အခုလိုအနိုင်ရလိုက်တဲ့အတွက်သူဟာအချိန်က American ကဂန်ဝဲကောက်တီးကစားသမားကြီးSam Snead ရဲ့ PGA Champion Supla စံချိန်ကိုလိုက်မီသွားခဲ့ပါတယ်။ Tiger Woods ဟာသူ့ရဲ့ပထမဆုံး PGA Champion စုကိုတော့1996ခုနှစ်က Las Vegas မှာရခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့ Masters ပြိုင်ပွဲပါဝင် Major Supla 15ခုကိုလည်းရထားတယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ
်။ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြရတာပါ။ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မနေ့ပြန်ကြတာပြည်နေ့မနေ့ဖက်မနေ့6နာရီကနေ9နာရီထိအစီအစဉ်ဒီမှာတော့ဥကြုံစံသာရဲ့မြန်မာရေးသုံးသပ်ခြင်းနဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်နိုင်ပါတယ်ရှင်။အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါမယ်
။ American သမ္မတ Donald Trump ပေါ်ရေးယူနေရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှနိုင်ငံခြားရေးဌာနကယူကရိန်းရဲ့ချင်းချင်းသူနူဒီနေ့ထွက်ဆိုမှုစီစဉ်ထားပါတယ်။ဒေါ်နယ်ထရန့်ကနိုင်ငံရေးပြင်ပတဲ့ပေါ်စုံစမ်းပြဖို့ယူကရိန်းနိုင်ငံကိုတောင်းဆိုခဲ့တဲ့ပေါ်အလွန်မင်းဆိုးရင်တဲ့အတွက်အထက်တာဝန်ရှိသူတွေကိုအတိအပြည့်ချောင်းချခဲ့တဲ့အကြောင်းအင်ဂျီရောမျိုးစားလွန်ကျွေးဝင်တဲ့အမေရိကန်ဆက်ရာရှိသူကလွတ်တော်ကျမ်းစာဝင်မှာထွက်ဆိုပြီးနောက်တည့်ရက်မှာပဲနိုင်ငံရေးဌာနတာဝန်ရှိသူတွေကြားနာဆက်စီမှာပါ။ပြမကွာစပွဲတွင်တူရကီအော်တိုမင်တပ်တွေရောအာမေးနီးယားလူမျိုးတွေပေါ်တပ်ဖြတ်မှုရာလူမျိုးတွေတပ်ဖြတ်မှုမြောက်တယ်လို့အတိအမှတ်ပြုတဲ့ဥပဒေကြမ်းကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်တဲ့ပေါ်တူရကီကဒီကနေ့ပဲကန့်ကွက်လိုက်ပါတယ်။ဥပဒေကြမ်းကိုအောက်လွှတ်တော်မှာမနေ့ကအတည်ပြုခဲ့ပြီးအဲနောက်တူရကီဆိုင်ရာအမေရိကန်သံမကြီးဒေးဗစ်စတာဖီကိုဆက်စစ်ခေါ်ကန့်ကွက်ခဲ့တဲ့အကြောင်းတူရကီနိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုခဲ့တာပါ။စီးရီးယားနိုင်ငံရှင်းမြောက်ဖက်ဒေသမှာတောက်ချန်နေကဆက်လို့ရုရှားနဲ့တူရကီနိုင်ငံကြားသဘောတူညီချက်အရပူးတွဲကင်းလက်မဲ့အစီအစဉ်တွေစတင်တော့မယ်ကြောင့်တူရကီသမ္မတရီချစ်တိုင်အာရဝန်ကဒီနေ့ပဲကြေညာလိုက်ပါတယ်။ညပြင်းမှာပူးတွဲကင်းလက်မဲ့အစီအစဉ်တွေတောက်ချန်နေစတင်မယ်အကြောင်းကိုတော့တူရကီသမ္မတကနိုင်ငံတော်ကိုပြောကြားတဲ့ရုံးမြင့်တမ်းကြားမင်းကိုလည်းမှထည့်သွင်းပြောဆိုလိုက်ကြပါ။မြန်မာနိုင်ငံပါဝင်800ရှစ်နိုင်ငံများတင်အာဆီယံနဲ့အရှေ့အရှာထိပ်ထိပ်ညီလာလာနဲ့ရှစ်သတင်းပတ်တွေထိုင်းနိုင်ငံမှာကျင်းပတဲ့အခါအမေရိကန်ကအစ်စ်နိုင်ကိုယ်စားလှယ်ဖွဲ့ကစီလုပ်ဖို့စီစဉ်ထားပါတယ်။ထိပ်ထိပ်စီးပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရန့်မကြာခင်ရင်တုန်းကမှခန့်လိုက်တဲ့အမျိုးသားလူမျိုးရေးချန်ပီယံရှိရောဘတ်စီအိုဘရန်နဲ့ကုသံရောင်းဝယ်ရေးဝန်ကြီးဝေဘာရိုစတိုကိုစီလုပ်မှဖြစ်တဲ့အကြောင်းအင်ဂျီရောကမနေ့ကမှပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။
သတင်းကျဉ်းချုပ်ကိုကိုအောင်လွင်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ LSUBL ထရက်ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ2532.51 နဲ့လိုင်းလက်190ရူကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းသာကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.